to the Voice of America in Burmese.
Mingla nya cha ma shin 2020 phi ni February 9 ye tanin lwin ni nya ba VOA season 2 ko American Pi Rang Su myo ro Washington DC ga de dai yai thulwin ni ba bi line to meter 1925 32 line meter 190 kHz 1595 ro a pyin VOA Facebook sa myat na VOA Burmese news ga ni pi lo le thulwin chain na de pyin ni na sin nai ma le shin jama kwa nyu ba khu nya bai season 2 ta win yu ba me shin
မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုမမျှသတင်းအောင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်တရုတ်နိုင်ငံပြည်မကြီးမှာသေဆုံးသူရေတွက်ဟာစနေနေ့နောက်ပိုင်းအထိ812ယောက်ရှိသွားပြီဖြစ်တယ်ဆိုပြီးတော့တရုတ်အာဏာပိုင်တွေကဒီနေ့မှပြောလိုက်ပါတယ်။ထိုင်းနိုင်ငံရှေးမြောက်ဘက်ဒေသနခွန်ရက်စီမှာမြို့မှာမနေ့ကလူ26ဦးကိုပြစ်တက်ပြီးတော့တာမနော21ဒီဇေဝစင်တာထဲမှာပေါ်နေတဲ့စစ်သားကိုရဲတပ်ဖွဲ့ကအစီပစ်ခတ်ဖမ်းဆီးလိုက်ပါတယ်။ဒီလိုနောက်ဆုံးရဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ။
အခုညဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ဒီမြန်မာပြည်မှာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့စောင့်ကြည့်လူနာ12ယောက်ရှိနေတဲ့အကြောင
်းသိလို့ပြီးတော့စောင့်ကြည့်တဲ့လူနာတွေ12ဦးရှိပါတယ်12ဦးမှာဆိုမင်းကမန္တလေးသေရောမှာရှိတယ်အသက်53နှစ်အရွယ်သားရယ်အခုတိုင်းပေါ့မြို့နေက34နှစ်အရွယ်သမီးရယ်အခုတိုင်းတောင်လေးကြီးရနေပြီးတော့အသက်55နှစ်အရွယ်သမီးကိုသေရောမှာ
ဘဟုကုသယောဂတိုက်ဖြတ်ရေးဌာနဒုတိယညွှန်ကြားရေးမှူးရဲ့ပြောကြားချက်နဲ့တူနာဆင်ရမှာပါ။အဲဒီနောက်မှာတော့တော်ရိုင်းတရိတ်ဆန်တွေကနေလူတွေကိုယောဂပိုကုသမှုသူတေသနာအကြောင်းမြမရေးဆွေးနွေးကန်ဥစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်မြမပြည်ကပေးစာနဲ့ထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန်တာတွေကိုလည်းနာဆင်နိုင်ပါရဲ့ရှင်။ခုရင်ဆုံးတော့တနင်္ဂနွေနေ့ညဘက်ထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မတ်မြသစီအောင်တို့ပြောပြပါမယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်မြန်မာနိုင်ငံပြည်မာကြီးမှာသေဆုံးသူရေတွက်ဟာစနေနေ့နောက်ပိုင်းအထိကို812ယောက်ရှိသွားပြီဖြစ်တယ်ဆိုပြီးတော့တရုတ်အာဏာပိုင်တွေကဒီကနေ့အစောပိုင်းမှာပြောကြားလိုက်ပါတယ်။ဒါကြောင့်2003ခုနှစ်ကဖြစ်ပွားခဲ့တဲ့ SARS ရောဂါကြောင့်သေဆုံးတဲ့သူရေတွက်ထက်ကိုကျော်လွန်သွားပြီဖြစ်တယ်လို့လည်းပြောပါတယ်။စနေတရထဲမှာလည်းလူ89ယောက်သေဆုံးခဲ့တယ်လို့တရုတ်မျိုးသားကျန်းမာရေးကော်မရှင်ကဒီကနေ့မနက်အစောပိုင်းကသတင်းထုတ်ပြန်ပါတယ်။SARS ရောဂါဖြစ်ခဲ့တုန်းကတော့တရုတ်နိုင်ငံနဲ့ဟောင်ကောင်မှာ984ယောက်ထက်မနည်းသေဆုံးခဲ့ပြီးတော့8100လောက်ယောဂကူးစက်ခံခဲ့ရပါတယ်။ယောဂနောက်ဒီနောက်ထပ်ကူးစက်ခံရသူ2656ယောက်ရှိပြီးဒါဟာ February 1ရက်နေ့နောက်ပိုင်းမှာပထမဆုံးချိန်ဖြစ်နေကြာဆင်းခဲ့တာဖြစ်ပါတယ်။အခုဆိုရင်တရုတ်နိုင်ငံမှာယောဂကူးစက်ခံထားရသူစုစုပေါင်း 38198 ယောက်ရှိတယ်ဆိုပြီးတော့တရုတ်အာဏာပိုင်တွေကပြောပါတယ်။ယောဂကူးစက်ပြန်ပွားတဲ့သူအရေအတွက်မသေးကြတာကြောင့်ဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာအမြင့်ဆုံးအဆင့်ကိုကျော်လွန်သွားပြီလားဆိုတာပြောဖို့စောလွန်သေးတယ်လို့တော့မီရှိဂန်တက်ကသူကအများပြည်သူကျန်းမာရေးဌာနပါမောက္ခဂျိုးဆက်အိုက်ဆန်ဘတ်ကတော့ပြောပါတယ်။တရုတ်နိုင်ငံဝူဟန်မြို့မှာနောက်ထပ်သေဆုံးတဲ့အထက်မှာအမေရိကန်နိုင်ငံသားတဦးလည်းပါဝင်တယ်လို့တရုတ်နိုင်ငံဆိုင်ရာအမေရိကန်တန်ရုံးတာဝန်ရှိသူတွေကစနေနေ့မှာပြောကြားခဲ့ပါတယ်ခင်ဗျာ။
ပြီးခဲ့တဲ့ဒီဇင်ဘာလကစပြီးတော့တရုတ်နိုင်ငံဝူဟန်မြို့ကနေစတင်ပြန့်ပွားလာတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ပြန့်ပွားမှုကိုကျန်းမာရေးဆောင်ရှောက်မှုစနစ်အားနည်းတဲ့အာဖရိကတိုက်နိုင်ငံတွေစီကိုမကူးစက်အောင်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြင်ဆင်ဆောင်ရွက်နေပါတယ်။စနေနေ့အထိရတဲ့သတင်းတွေအရတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံရသူ38198ဦးနဲ့သေဆုံးသူ812ဦးရှိပါတယ်။နိုင်ငံပေါင်း24နိုင်ငံမှာကူးစက်သူ280ကျော်ရှိပြီးတော့တရုတ်နိုင်ငံပြင်ပမှာသေဆုံးတာကတော့ဖိလစ်ပိုင်နဲ့ဟောင်ကောင်ကျွန်းတွေမှာတဦးစီရှိပါတယ်။အခုထိတော့အာဖရိကတိုက်ဒေသကိုရောဂါပိုးကူးစက်မှုမရှိသေးပေမဲ့ကမ္ဘာနိုင်ငံတချို့မှာအလင်းမြန်ကူးစက်ပြန့်ပွားနေတဲ့အတွက်စိုးရိမ်ကြီးတဲ့အကြောင်းအာဖရိကဒေသဆိုင်ရာကမ္ဘာ့ကျန်းမာရေးအဖွဲ့ညွှန်ကြားမှုမရှိဒီဆိုမိုတီကပြောပါတယ်တရုတ်နိုင်ငံနဲ့အာဖရိကအကြားစီးပွားရေးအရာကူးသန်းသွားလာသူတွေရှိနေတဲ့အတွက်ယောဂကူးစက်နိုင်ခြေရှိတဲ့အခြေအနေတွေအတွက်အားလုံးပြင်ဆင်ထားကြောင်းလည်းမိုတီကပြောပါတယ်ဒီအပေါ်မှာကမ္ဘာ့ကျန်းမာရေးအဖွဲ့အနေနဲ့ဒေတာရင်းပြည်နယ်ယူနဲ့ပူးပေါင်းဆောင်ရွက်နေပြီး WHO ကချမှတ်ပေးထားတဲ့လမ်းညွှန်ချက်တွေနဲ့အညီကာကွယ်ရေးအတွက်ဆောင်ရွက်နေတယ်လို့ညွှန်ကြားမှုမိုတီက VOA ကိုပြောပါတယ်
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်မှုတွေကြောင့်ဆက်ရုံတွေပိတ်လာနေတဲ့ပြဿနာကိုကင်တွယ်ဖြေရှင်းဖို့အတွက်ဗရင်ဆိုးရကအရေးပေါ်အစီအစဉ်တွေကိုရေးဆွဲနေပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်တရုတ်နိုင်ငံကမြို့တွေနဲ့ဆက်ရုံတွေကိုပို့ပြီးတော့ပိတ်ပစ်လာနိုင်တယ်လို့ဆိုမှုတွေဖြစ်ပေါ်နေပြီးတော့ကုန်ထုတ်ပစ္စည်းတွေမလုံလောက်မှုတွေလည်းဖြစ်လာနေတာပါသူတို့ရဲ့ဆိုမှုတွေထဲမှာအသက်ကယ်ဆယ်တဲ့စီးပစ္စည်းတွေနဲ့စီးပွားရေးလုပ်ငန်းတွေအတွက်လိုအပ်နေတဲ့ပစ္စည်းတွေမလုံလောက်မှုတွေပါဝင်နေဆိုပြီးတော့ဗရင်အာဏာပိုင်တွေကပြောပါတယ်ဗ ရဒိန်ကုမ္ပဏီတွေအနေနဲ့ကုန်ပစ္စည်းထောက်ပံ့မှုတွေနောက်ထပ်လုပ်ပေးနိုင်မယ့်နေရာတွေကိုရှာထားဖို့ကိုလည်းအနာပိုင်ဒီဘက်ကတိုက်တွန်းထားပါတယ်။တကယ်လို့ဒီပြဿနာကတလားလောက်ဆိုရင်သူတို့အနေနဲ့ဒါကိုတောင်းခံထားနိုင်ပေမဲ့ဒီထက်ပိုပြီးတော့ကြာလာမယ်ဆိုရင်တော့ကုန်ပစ္စည်းထောက်ပံ့မှုဆောင်ရေးအပိုင်းမှာဒီထက်ပိုပြီးတော့ပြင်းထန်ဆိုးရတဲ့ပြဿနာတွေကိုရင်ဆိုင်လာရနိုင်တယ်ဆိုပြီးတော့ကုမ္ပဏီတွေအတော်များများကလည်းသတိပေးလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပြဿနာကြောင့်ဗြိတိန်နိုင်ငံရဲ့ခီးသွားလုပ်ငန်းမှာလည်းထိခိုက်မှုတွေရှိလာနေပါတယ်ခင်ဗျာ။
ထိုင်းနိုင်ငံအရှေ့မြောက်ပိုင်းနခွန်ရချတ်စီမာမြို့မှာမနေ့ကလူ20ကျော်ကိုပစ်တက်ပြီးတော့ Terminal 21 Zero Center ထဲမှာပုံအောင်နေတဲ့စစ်သားကိုရဲတပ်ဖွဲ့ကအသေးပြစ်ခတ်ဖမ်းဆီးရမိပါတယ်။အသက်30နှစ်အရွယ်ဂျာခရဖတ်ထိုမာဟာသူ့အထက်အရာရှိကိုစစ်တပ်စခန်းထဲမှာပစ်တက်ပြီးတော့လက်နက်တွေကိုဟန်ဘီကာနဲ့တယ်လာပြီးဈေးဝယ်စင်တာထဲမှာပစ်ခတ်မှုတွေကိုစက်တိုင်လုပ်ခဲ့တာပါ။အစပိုင်းမှာသူကပစ်ခတ်မှုတွေကို Facebook ကနေပြီးတော့ဓာတ်ရိုက်လွှင့်ခဲ့တာကို Facebook ကဖြုတ်ချခဲ့ပါတယ်။ပစ်ခတ်မှုကြောင့်26ဦးသေဆုံးပြီးတော့သေဆုံးသူတွေကအသက်73နှစ်အရွယ်လူငယ်တဦးလည်းပါဝင်ပါတယ်။အနည်းဆုံး9ဦးဒဏ်ရာရပြီး2ဦးကအုံနောက်ခွဲစိတ်မှုပြုလုပ်ရတယ်လို့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကပြောပါတယ်။ဒီဖြစ်ရပ်ဟာထိုင်းနိုင်ငံမှာမကြုံဘူးတဲ့ဖြစ်ရပ်အဖြစ်ဝန်ကြီးချုပ်ပရာယုတ်ချန်အိုချာကပြောပါတယ်။ဒီလိုဖြစ်ရပ်မျိုးဟာပထမဆုံးနဲ့နောက်ဆုံးအချိန်ဖြစ်ဖို့မျှော်လင့်ကြောင်းလည်းသူကပြောပါတယ်။ဇန်နဝါရီလတုန်းကလည်းထိုင်းနိုင်ငံမှာယတနာပစ္စည်းအယောင်ဆိုင်လူရဲမှုအတွင်မျက်နှာဖုံးတက်တနတ်သမားတူပစ်ခတ်မှုကြောင့်ကလေးငယ်တူအပါအဝင်လူ3ဦးသေဆုံးခဲ့ပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗီယိုကနေတင်းနေညပိုင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပြိုကနိုင်ငံတော်ဝန်ပြည်နယ်အုပ်ချုပ်ရေးမှုတွေကိုတရုတ်နိုင်ငံနဲ့စီးပွားရေးလုပ်တဲ့နေရာမှာရှိလာနိုင်တဲ့ NDA နဲ့ပတ်သက်ပြီးတော့သတိပေးလိုက်ပါတယ်။ဖရော်စစ်မာရောပြည်နယ်စစ်မာပါဒေသန္တရအစ်စ်နေမှာပါတရုတ်နိုင်ငံနဲ့ပြန်ဆိုင်မှုကဖြစ်နေပြီးတော့ဒီပြန်ဆိုင်မှုကအမေရိကန်နိုင်ငံသားရဲ့မူဝါဒနဲ့မျိုးစားလုံခြုံရေးကိုပါအကျိုးဆက်တွေရှိနိုင်တယ်လို့ဝါရှင်တန်မှာစနေနေ့ကလုပ်တဲ့အမေရိကန်ပြည်နယ်အုပ်ချုပ်ရေးမှုများအသစ်အစည်းအဝေးမှာသူကပြောလိုက်ပါတယ်။တရုတ်နိုင်ငံကနေအမေရိကန်မှာယင်းနှိမ့်မြုံနှံခြင်းနဲ့သူတွေကအမေရိကန်ပြည်နယ်တွေမှာယင်းနှိမ့်မြုံနှံဖို့ချင်းကပ်ခံထားဖို့ရှိတယ်ဆိုတာကိုသူသိတယ်ဆိုပြီးတော့ဝန်ကြီးပွန်ပီယိုကပြည်နယ်အုပ်ချုပ်ရေးမှုတွေကိုပြောပါတယ်တရုတ်နိုင်ငံနဲ့စီးပွားရေးဆက်ဆံမှုတွေကတရုတ်နိုင်ငံနဲ့ပြီးခဲ့တဲ့လကလက်မှတ်ရေးထိုးခဲ့တဲ့ကုန်သွယ်ရေးသဘောတူညီမှုပထမအဆင့်လို့အပြန်လန်အကျိုးရှိနိုင်ကြောင်းဒါပေမဲ့တရုတ်နိုင်ငံအနေနဲ့အမေရိကန်ရဲ့အားနည်းချက်တွေကိုဗျူဟာကြကြချင်းချင်းကဲဖြတ်နေပြီးတော့အစင်တိုင်းမှာအသာစီးရအောင်အမေရိကန်စီးပွားရေးစနစ်ထက်ကလစ်ဟာမှုတွေကိုအပြည့်အဝအသုံးချဖို့ကြိုးပမ်းနေတယ်လို့လည်းသူကသတိပေးပါတယ်။အမေရိကန်ပြည်နယ်အုပ်ချုပ်ရေးမှူး90ကတရုတ်နိုင်ငံနဲ့ပတ်သက်တဲ့သဘောထားတွေကိုအကဲဖြတ်ထားတဲ့အစည်းအခမ်းအနားတစ်စောင်ကိုဗေကျင်းမြို့ကတရုတ်ဆိုရကျောရောင်းနောက်ခံပေးထားတဲ့သုတေသနဌာနကပြီးခဲ့တဲ့နှစ်မှာထုတ်ပြန်ခဲ့တယ်လို့လည်းဝန်ကြီးပေါ်မီယိုကပြည်နယ်အုပ်ချုပ်ရေးမှူးတွေကိုပြောကြားခဲ့ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းရဲစခန်းတစ်ခုရှိမှာစနေနေ့ညကအသေးခံဘုံခွဲသမားရဲ့ကားဘုံခွဲတိုက်ခိုက်မှုကြောင့်အနည်းဆုံးရဲတပ်ဖွဲ့ဝင်6ဦးသေဆုံးခဲ့ပါတယ်။နေမြင့်မတီညိန်နဲ့ဟဲလ်မန်ပီနဲ့ဂျာရက်စ်ခရိုင်မှာအသေးခံဘုံခွဲသမားကစစ်တပ်3ဟန်ဗီကာနဲ့ဘုံခွဲတိုက်ခိုက်တာဖြစ်ကြောင်းအာဖဂန်ဆိုရတာဝန်ရှိသူတဦးက VOA ကိုပြောပါရယ်ဂျရက်စ်ကဈေးကြီးကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်မဲ့အသေးခံဘုံခွဲသမားကိုရဲကဖော်ထုတ်လိုက်နိုင်တဲ့အချိန်မှာသူကကားဘုံကိုဖောက်ခွဲလိုက်တာလို့ဂျရက်စ်ခရိုင်ရဲအဖွဲ့အကြီးကအစ္စမေလ်ခပဝါက VOA ကိုပြောပါရယ်ရဲတပ်ဖွဲ့ဝင်6ဦးသေဆုံးပြီးတရားလဲအနည်းငယ်ပျက်စီးသွားကြောင်းသူကပြောပါရယ်တာလီဘန်ပြောခွင့်ရကတော့တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်ကြောင်းရန်သူစခန်းတစ်ခုကိုဖျက်ဆီးလိုက်နိုင်ပြီးတော့အာဖဂန်ရဲတပ်ဖွဲ့ဝင်တရားစင်ကျော်သေဆုံးတဲ့အကြောင်း Twitter လူမှုကွန်ရက်မှာရေးသားခဲ့ပါရယ်တချိန်တည်းမှာပဲစနေနေ့နောက်ပိုင်းကအရှိပိုင်းနန်ဂဟာပြည်နယ်အရှိရှာရတ်ခရိုင်မှာအာဖဂန်တပ်ဖွဲ့ဝင်တဦးကဆက်တနက်နဲ့ပစ်ခတ်ခဲ့တဲ့အတွက်အနည်းဆုံးစစ်သား2ဦးသေဆုံးပြီးတော့6ဦးဒဏ်ရာရတယ်လို့အာဖဂန်အခြေစိုက်အမေရိကန်တပ်ကအတည်ပြုပါတယ်။ဒီပစ်ခတ်မှုကမတော်တဆလားရည်ရွယ်ချက်နဲ့လှုပ်ဆောင်တာလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့နန်ဂဟာပြည်နယ်အုပ်ချုပ်ရေးမှူးက VOA ကိုပြောပါတယ်
။ဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းကဗျူဟာအချက်ကြာကျတဲ့ဒီဆာရကတ်မြို့ကိုဆီးရီးယားစစ်တပ်ကစနေနေ့မှာထိန်းချုပ်လိုက်ပါတယ်။နာဟာဆီးရီးယားနိုင်ငံအစ်တလီမြို့ကနောက်ဆုံးကျန်တဲ့သဘုံတွေရဲ့အမားခံနေမျိုးကိုသတင်းပတ်ကြားထိုးစစ်ဆင်မှုတွေအတွင်းမှာနောက်ဆုံးသိမ်းပိုက်လိုက်တာလည်းဖြစ်ပါတယ်။တူရကီက2018ခုနှစ်ကရခဲ့တဲ့ပြစ်ခတ်ရစေးသဘောတူညီချက်အရလှုပ်ထားတဲ့ အီတလီမျိုးကတူရကီရဲ့စစ်စခန်းတွေကိုတိုက်ခိုက်ခံရမယ်ဆိုရင်သူတို့အနေနဲ့ဒေသတွင်းကိုတက်တင်နောက်ထပ်ဆေးလွတ်ပြီးတော့တုံ့ပြန်သွားမယ်လို့ချင်းကြောက်လိုက်ပြီးတိတ်မကြခင်မှာပဲစီးရီးယားဘက်ကအခုလိုဆာရကတ်မျိုးကိုတင်းယူလိုက်တာဖြစ်ပါတယ်။တရင်တစ်ပတ်ကြာဘုံကျဲတိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်အခုအခါမှာစီးရီးယားစစ်တပ်ကဆာရကတ်မျိုးကိုပြေဝထိန်းချုပ်ထားပြီးဖြစ်တယ်လို့စီးရီးယားအစိုးရဘက်ရုပ်သံကကြေညာခဲ့ပါတယ်။ပြီးခဲ့တဲ့ဇန်ဘာလကစပြီးတော့စီးရီးယားတပ်တွေဟာရုရှားရဲ့အကူအညီနဲ့အစ်တလစ်ဒေသကိုအကြီးအကျယ်ထိုးစစ်ဆင်ခဲ့ပြီးတပုံတွေရဲ့မဟာမိတ်ဖြစ်တဲ့တူရကီဘက်ကရပ်တန့်မှုသတိပေးနေတဲ့ကြားကတမျိုးပြီးတမျိုးတင်းယူခဲ့တာဖြစ်ပါတယ်။တိုက်ပွဲတွေကြောင့်ရပ်သား300ကျော်တိဆုံးသွားခဲ့ပြီးတော့နောက်ထပ်58,600 တော့တူရကီနယ်စပ်ကဘေးလွတ်ရာကိုထွက်ပြေးခဲ့ကြပါတယ်။ကုလသမဂ္ဂနဲ့အကူအညီပေးအဖွဲ့တွေကတော့တိုက်ပွဲတွေကိုအဆုံးသတ်ဖို့တောင်းဆိုထားပြီးတော့အခုလိုဒုက္ခသည်တွေအစုလိုက်ပြုံလိုက်ထွက်ပြေးတာတွေကအဆိုးအဆုံးဘေးဒုက္ခကပ်ပေးကြီးဖြစ်လာနိုင်တယ်ဆိုပြီးတော့လည်းသတိပေးလိုက်ပါတယ်ခင်ဗျာ။
ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားနဲ့ရုရှားကြိုးတောင်းနောက်ခံပေးထားတဲ့တရားခွဲထွက်ရေးသမားတွေဖမ်းဆီးထိန်းသိမ်းထားတဲ့အကျဉ်းသားတွေကိုပြန်လွတ်ပေးဖို့အတွက်အကူအညီပေးဖို့ပိုယဟမ်မင်းကြီးဖရန်စစ်စကိုယူကရိန်းသမ္မတဗလာဒီမီယာဇီလန်စကီကတောင်းဆိုလိုက်ပါတယ်။ပိုယဟမ်မင်းကြီးဖရန်စစ်နဲ့သမ္မတဇီလန်စကီတို့စနေနေ့ကတွေ့ဆုံခဲ့တဲ့အချိန်မှာအခုလိုမြစ်တာရက်ခံတောင်းဆိုလိုက်တာပါ။ဒွန်ဘတ်စ်ခရိုင်းမီးယားနဲ့ရုရှားမှာဖမ်းဆီးခံထားရသူတွေကိုပြန်လွတ်ပေးဖို့အတွက်အကူအညီပေးဖို့ပိုယဟမ်မင်းကြီးကိုမြစ်တာရက်ခံခဲ့ကြောင်းသမ္မတဇီလန်စကီကပြောပါတယ်။ကဘာကြီးငင်းငန်းတာယာဖို့အရာခတ်သိမ်းတတ်နိုင်သမျှလှုပ်ဆောင်သွားမယ်လို့ပိုယဟမ်မင်းကြီးကပြောကြောင်းကိုလည်းသမ္မတဇီလန်စကီကပိုယဟမ်မင်းကြီးနဲ့တွေ့ဆုံပြီးတဲ့နောက်မှာတွစ်တာစာမျက်နှာမှာရေးသားခဲ့ပါတယ်။2019ခုနှစ်မေလကစပြီးတော့သမ္မတဇီလန်စကီသမ္မတရာထူးရပြီးတဲ့နောက်ပိုင်းယူကရိန်းအစိုးရနဲ့ရုရှားကြိုးတောင်းနောက်ခံပေးထားတဲ့တရားခွဲထွက်ရေးဝါဒီတွေကြားအကျဉ်းသားလဲလှယ်ရေးနှစ်ကြိမ်လှုပ်ဆောင်ခဲ့ပါတယ်။2014ခုနှစ်မှာခရိုင်းမီးယားဒေသကိုရုရှားကသူ့ပိုင်နယ်အဖြစ်ထည့်သွင်းလိုက်ပြီးတော့ရုရှားကြိုးတောင်းနောက်ခံပေးထားတဲ့လက်နက်ကင်တွေကဒွန်နက်စ်နဲ့လူနက်စ်ဒေသတွေရဲ့အချို့အစိတ်ပိုင်းတွေအပါအဝင်ယူကရိန်းရှေ့ပိုင်းကိုထိန်းချုပ်လိုက်ခဲကတိုက်ပွဲတွေစတင်ခဲ့တာပါ
February 9ရက်တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရထားတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမြသစင်အောင်တို့ပြောပြပေးသွားကြတာပါရှင်။အခုဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးမြန်မာပြည်ထဲမှာကိုရိုနာဗိုင်းရပ်စ်စောင့်ကြည့်ကာကွယ်နေတဲ့အခြေအနေကိုပြောပြမှာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုစိုးရိမ်စရာအခြေအနေလိမ္မော်ရောင်အဆင့်တက်မှတ်လိုက်တဲ့စင်ကာပူနိုင်ငံကနေပြန်လာတဲ့မြန်မာအမျိုးသမီးတဦးကိုဒီကနေ့မနက်ပိုင်းမှာပဲတောင်တကုန်းနေအိမ်ကနေဝေဘာဂီဆေးရုံမှာခေါ်ထားပြီးသူ့ရဲ့ကျန်းမာရေးအခြေအနေစောင့်ကြည့်နေတယ်လို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူကအတည်ပြုပါတယ်။လက်တလောမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိမရှိတန်တရားလူနာတဦးနဲ့စောင့်ကြည့်လူနာ12ဦးအထိရှိနေတယ်လို့လည်းပြောပါတယ်။တရုတ်နိုင်ငံဝူဟန်မြို့ကနေစပြီးတော့ပြန်လာတဲ့ကိုရိုနာဗိုင်းရပ်စ်အိမ်နီးချင်းမြန်မာနိုင်ငံအနေနဲ့ကူးစက်မခံရအောင်နဲ့ကူးစက်မှုတန်တရားရှိသူတွေကိုစောင့်ကြည့်ဖို့လည်းကျန်းမာရေးပညာပေးနေပါတယ်။နောက်ဆုံးအခြေအနေကိုမဆုမုံကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
။တရုတ်နိုင်ငံဝူဟန်ကနေတဆင့်စတင်ပြန်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကဘာအနှံ့ကူးစက်ပြန်ပွားနေတဲ့နှုန်းကဒီသတင်းမှတ်အတွင်းမှာကို38,000ကျော်ရှိသွားပြီဖြစ်ပြီးတရုတ်အပါအဝင်ပြည်ပနိုင်ငံတချို့မှာပါတည်ဆုံးသူပေါင်းက800ကျော်သွားပြီဖြစ်ပါတယ်။တရုတ်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိယမြန်မာနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်တန်ရရှိလူနာကတဦးပဲရှိတယ်လို့ဖေဖော်ဝါရီလ10ရက်နေ့ညကကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကနောက်ဆုံးသတင်းထုတ်ပြန်ထားပါတယ်။ဒီကနေ့ဖေဖော်ဝါရီလ9ရက်နေ့မနက်ပိုင်းမှာတော့စင်ကာပူနိုင်ငံကနေပြန်လာတဲ့မြန်မာအမျိုးသမီးတဦးကိုရိုနာဗိုင်းရပ်စ်ကူးစက်လူနာနဲ့ထိတွေ့မှုရှိခဲ့တယ်ဆိုတဲ့သတင်းအရသူ့ကိုတောင်တကုန်းနေအိမ်ကနေခေါ်ဆောင်ပြီးဝေဘာဂီအထူးကူဆေးရုံကိုပို့ဆောင်ပြီးစောင့်ကြည့်နေပါတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကူးစက်ရောဂါတိုက်ဖျက်ရေးဌာနကွယ်ဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကအတည်ပြုပါတယ်
အဲ့ဒီဘာကြီးကိုပို့လိုက်တယ်ဆိုတော့အဲ့ဒီသူကပြန်လာတဲ့အမျိုးသမီးကတန်မြတ်လူနာလည်းမဟုတ်ပါဘူးသိအောင်ပြန်စောင့်ကြည့်လူနာလည်းမဟုတ်ပါဘူးနော်သူကတန်မြတ်ပြောမယ်ဆိုရင် hospital quarantine လုပ်တာအခုကလေးကြီးကျောင်းသားတွေလုပ်တယ်လို့မိမူးကြီးတွေလုပ်တယ်လို့ပြောတယ်တန်မြတ်လည်းသိအောင်ခေါ်ထားပြီးစောင့်ကြည့်တဲ့သဘောပဲဘာမှပူတောင်းမှုမလိုပါဘူးသူကကြားလာလည်းမရှိဘူးဆက်ရှင်လမ်းကြောင်းလည်းမရှိဘူးပေါ့နော်အဲ့တော့သူကကြာတော့ခုက contact history နဲ့ပေါ့နော် confirm case နဲ့ contact history ရှိတယ်ဆိုတော့တခုကြောင့်သူစေရမှာချပြီးတော့ဖားပြီးတော့တင်းရီကွာရန်တင်းလောက်တာပါသူနဲ့ဆက်ရှိတဲ့တဲ့သူတွေတော့အိမ်မှာပဲနေဖို့ပေါ့ဒါကတော့ home quarantine လောက်တာပါ
ဒီကနေ့ဖေဖော်ဝါရီလ9ရက်နေ့အထိမြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့စောင့်ကြည့်လူနာက12ဦးအထိရှိပါတယ်လို့လည်းဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်
။တကယ်လို့နာတော့အရင်အတိုင်းမှာပဲနတ်မတူတော့တယောက်ကရှိရပြီးတော့သူကတော့ဆက်ရှိနေတော့မှာပဲ။အဲဒီကျမတို့သေယုံပြပြီးတော့စောင့်ကြည့်တဲ့လူနာလေးက12ဦးရှိပါတယ်။12ဦးမှာဆိုတော့မင်းကမန္တလေးသေယုံမှာရှိတဲ့အသက်53နှစ်အမျိုးသားရယ်။အခုတိုင်းပေါ့ပြုနေတာ34နှစ်အမျိုးသမီးရယ်။အခုတိုင်းတောင်ကြီးရနေပြီးတော့အသက်55နှစ်အမျိုးသမီးကိုသေယုံမှာ အရာကူတာတဲ့တရားလေမန္တလေးဆေးမှာရှိတဲ့
ဆင်ကာပူနိုင်ငံကနေပြန်လာတဲ့မြန်မာအမျိုးသမီးကိုကျန်းမာရေးဝန်ထမ်းအနေနဲ့တက်ဆိုင်ရာမြို့နယ်တာဝန်ရှိတဲ့သူတွေကတွားရောက်ခေါ်ဆောင်ပြီးတော့ဝေဘာကြီးစေယုံကိုပို့ဆောင်လိုက်တဲ့အကြောင်းနဲ့အခုလက်ရှိသူမနေထိုင်ခဲ့တဲ့တောင်တကုံမြို့နယ်ပလဲမွန်အင်ယာဝင်းတွင်ကျန်းမာရေးစိုးရိမ်စရာမရှိအောင်ဆောင်ရွက်ပေးနေတဲ့အခြေအနေတွေကိုတော့တောင်တကုံမြို့နယ်ကရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဦးညီညီကအခုလိုရှင်းပြပါဗျာ။တောင
်တကုံ65ရက်ပတ်မှာရှိနေတဲ့ကလဲမွန်အိမ်ရမှာကိုဒီစောက်ကြည့်လူနာအဖြစ်သူတို့တွေ့ရတာပေါ့နော်။ဟိုမှာသူနဲ့အတူနေလာခဲ့တဲ့သူကပေါ်တိတ်ဖြစ်နေတာဖြစ်တဲ့အတွက်အဲဒါကိုတရင်ရရှိပြီးတော့တစ်ချင်းပဲရန်ကုန်တိုင်းကျမ်းမာကြီးအဖွဲ့ကနေပြီးတော့ဆင်းလာပြီးသူ့ကိုလူပါကြီးကိုတန်းပို့လာပါ။ဘလို့ဆိုတော့သူနေတဲ့တတိယထက်နဲ့စုတာတဲ့ပေါ့နော်။နှစ်ခန်းလုံးမှာရှိတဲ့ဒီနေထိုင်တဲ့သူတွေကိုတော့အခန်းထဲကအခန်းကြီးကိုတော့ပြီးမထွက်တော့ဘူးပေါ့နော်။ပြီးမထွက်ဘဲနဲ့14ရက်စောင့်ကြည့်နေတာပေါ့လေ။ဟောအဲ့ဒီအချိန်ကိုမြို့နယ်ဒီကျန်းမာရေးတာဝန်ရှိတဲ့ပုဂ္ဂိုလ်တွေအားလုံးကတော့ဟိုစောင့်ကြည့်ပြီးတော့အကူအညီပေးနေတော့ရှိနေတယ်
။မြန်မာနိုင်ငံနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုရှိတယ်ဆိုတဲ့တန်ရရှိလာရင်တပ်ဆိုင်ရာကိုချက်ချင်းသတင်းပေးဖို့ကိုလည်းကျန်းမာရေးဌာနကသတိပေးနှိုးဆော်နေပါတယ်။ကူးစက်မှုတွေမဖြစ်ပွားရအောင်အများပြည်သူလူထုအနေနဲ့ပူးပေါင်းပါဝင်နိုင်တဲ့အနေအထားကိုလည်းလူထုကိုကျန်းမာရေးပညာပေးနေတဲ့အထွေထွေယောဂကူးဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကအခုလိုအကြံပေးပါတယ်
။အဓိကကတော့ဒီပြည်သူလူထုကပါဝင်မှရမယ်။အထူးသဖြင့်တော့ဒီတရုတ်ပြည်ကနေပြန်လာတဲ့လူတွေ outbreak ဖြစ်ပွားနေတဲ့နိုင်ငံကနေဒီလူနာနဲ့ဖြည့်တွေ့နိုင်တယ်လို့တန်ရာရှိတဲ့လူတွေနောက်တစ်ခုကလည်းပြည်ညာချက်တွေလည်းထုတ်ထားတာကပြန်လာတဲ့ပြည်နိုင်ငံဒါပဲဖြစ်ဖြစ်ပြည်ပြပြန်လာတဲ့တူတူကိုဖြားနာတာဟိုတယ်လို့နောက်သူတို့နေထိုင်ရအိမ်မှာဖြားနာတာများတန်ရာရှိတာပတ်ဝန်းကျင်ပြည်သူလူတွေကတွေးကြည့်ခဲ့ရင်လည်းနောက်သတင်းပို့ပြီးတော့နော်ကြောကြားနိုင်တယ်ဆိုတဲ့ဟာလေးတွေထွက်လာတဲ့အခါကျတော့ကျွန်တော်တို့ဒီပြည်သူလူထုထဲကိုရောက်ရှိနေတော့ပိုးတည်ဆောင်လာတဲ့တန်ရာရှိတဲ့လူတွေကိုတော့ဒါအကုန်လုံးကနေနီးစက်တဲ့လူတွေအားလုံးကိုကျွန်တော်တို့ကအသေးစိတ်စောင့်ကြည့်မှသာလျှင်ဒီတစ်မြို့လုံးပြန့်နှံ့တဲ့အခြေအကာကွယ်နိုင်မှာပေါ့နော်ဒါတွေကိုကြတော့လူတိုင်းလူတိုင်းတူးချင်းတူးချင်းကဒီဟာကိုသိရှိနားလည်မယ်ဆိုရင်တော့ဒီပြန့်နှံ့မှုကိုထိန်းချုပ်တဲ့နေရာမှာပုံရေးလဲပါတယ်ပုံပြီးလဲထိရောက်နိုင်ပါတယ်
မြန်မာနိုင်ငံပါဝင်နိုင်ငံသီးသီးမှာတရုတ်ခီးသွားတွေကိုပိတ်ပင်မှုရှိသလိုတရုတ်နိုင်ငံကနေပြန်လာတဲ့နိုင်ငံသားတွေကဘာလဲခီးသွားတွေကိုလည်းအထူးကြက်မှတ်စစ်ဆေးနေပါတယ်ရှင
်မဆုမွန်ပြောပြခဲ့တာပါရှင်အခုမြန်မာအရေးဆွေးနွေးခန်းစီစဉ်အလှရောက်ပါပြီကိုရိုနာဗိုင်းရပ်စ်ဟာမြန်မာနိုင်ငံမှာအခုချိန်ထိကူးစက်ခံရသူမရှိသေးပေမဲ့တန်ဆာနဲ့စောင့်ကြည့်ခံရသူတွေတော့ရှိနေပါတယ်။ဒါကြောင့်ဒီဗိုင်းရပ်စ်ရဲ့အန်တီရဲ့အတိုင်းအတာကိုသိနိုင်ဖို့တဘာဝတော်ရိုင်းတရိတ်ဆန်တွေစီကနေပြီးတော့လူတွေကိုကူးစက်နိုင်တဲ့ယောဂပိုးတွေအကြောင်းသုတေသနလုပ်နေတဲ့ဒေါက်တာအောင်တန်းတိုးကိုဒေါက်ခင်မျိုးသက်ကတွေ့ဆုံမေးမြန်းထားပါတယ်ရှင်။
ဆိုရင်ငါကဒီဘူဟန်ကစတဲ့ဒီကိုရိုနာဗိုင်းရပ်စ်ပေါ့နော်ဒီဗိုင်းရပ်စ်ရောဂါပိုးပြန့်နှံ့တဲ့ဥစ္စာကဗမာနိုင်ငံကတော်တော်ဆိုးရိမ်နေကြပါတယ်ဆိုတော့စတာတရုတ်နိုင်ငံမှာစတယ်ဆိုတော့အိန္ဒိချင်းလည်းဖြစ်တယ်နောက်ဒီမှာလည်းတန်တရားလူနာတွေလည်းတွေ့ထားတယ်ဆိုတော့လေဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဒီဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ပေါ့နော်နည်းနည်းလေးပြောပြပေးပါတဘာဝတော်ရင်တရိစ္ဆာန်တွေကနေပြီးတော့ဒီလူတွေကိုကူးစက်နိုင်တဲ့ယောဂါပိုးဗိုင်းရပ်စ်ပိုးပေါ့နော်နည်းနည်းပြောပြပေးပါ
ကျွန်တော်တို့တောရင်တရိတ်ဆန်တွေမှာလည်းသူဘာသာသူဖြစ်နေရောဂါရရှိတယ်။သူတွေကလည်းကျွန်တော်တို့လူတွေနေရာရောက်လာရဲ့ကျွန်တော်တို့လူတွေကလည်းလူတွေတိုးပွားလာရဲ့အမျှကျွန်တော်တို့နေရာချဲ့ထွင်နေသူတွေကိုသွားဖမ်းတာရှိတယ်။အဲ့ခါကျရင်ဘယ်လိုဖြစ်လာလဲဆိုတော့အခုဒီဝူဟန်ကိစ္စမှာဆိုရင်ဘယ်လိုဖြစ်လဲဆိုတော့ကျွန်တော်ဖတ်မိရတော့ဆိုရင်ဒီစီးဖူးဆိုင်တစ်ဆိုင်မှာဒီတောရင်တရိတ်ဆန်တွေလည်းရောင်းတယ်အဲ့အနေနဲ့တစင်စားဖြစ်တယ်လို့ပြောရင်အဲတောရင်တရိတ်ဆန်တွေမှာမှတကယ်လူကိုကူးလာနိုင်တဲ့တောရင်တရိတ်ဆန်တွေကလူတိုက်တတော်ဖြစ်တဲ့ memory ပေါ့နော် memory ဆိုတော့ကျွန်တော်တို့ ਨੇ အဲ biology နည်းနည်းဆင်တဲ့အပိုင်းတွေရှိရဲ့အဲ့ချိန်မှာဥပမာလင်းတို့ပဲထားပါတော့လင်းတို့ဆိုရင်တောရင်တရိတ်ဆန်သူလင်းတို့မှာကလင်းတို့ကကျွန်တော်တို့ဒီ wildlife disease project မှာဆိုရင်လင်းတို့မှာကဒီယောဂါ virus မျိုးစုံဟိုကင်းအောင်နေတတ်တယ်အကင်းရောင်းနေတဲ့လင်းတို့ကိုသူကဖမ်းတယ်ဖမ်းနေပြီးတော့ဒီတခြားကျွန်တော်ပုံမှန်စားနေကြပြတ်တို့ဝတ်တို့နေနေသူကအနီးကပ်ထားတဲ့အချိန်မှာဘယ်လိုဖြစ်နိုင်လဲဆိုတာနှစ်မျိုးပေါ့နော်ဟိုဝတ်တို့ကြက်တို့ကနေတဆင့်ကျွန်တော်စားမိတဲ့အခါလဲယောဂဖြစ်လာနိုင်တယ်လို့ကျွန်တော်လင်းတို့ကိုဒရိုက်စားတဲ့အချိန်ကျရင်လဲသူယောဂကြီးကူးလာနိုင်တယ
်ဆိုတော့ဒီ virus နဲ့ဒီ bacteria ပေါ့နော်ဒီနှစ်မျိုးဟာဟို quay bà đấy, sau đó ấy đi virus nè bacteria trong nền này lên xem giải bà thì hòa vào nó thì xếp bên nhà nhà bị cảm hóa bù mà bù anh ấy xịt rồi sau đó lên nền này xem giải bà.
Bacteria lưu số cái con ga, thì con sai cái này sao biểu lộ ra? Cho nó bacteria này virus mà số virus số lâu qua electron microscope này. Lao thị chi mà yai hà bọn nó chi lu yai hà chi lu mi yai hà ya bo mi yai cho nó bacteria giờ rồi cô microscope ở mà chi lu yai bacteria thì giờ rồi cho nó bộ mà thì xây dựng này mà giống như antibiotic anh chú gì quá gì này cú lu yai virus cái giờ rồi cú lu mi yai à mi yai cho nó ở bên mà thì mỗi người nó mỗi cú cái lại rồi cho nó phải là đi đâu quay phía đấy chính trái này cho nó pass về xem về này pass về lên rồi cho nó paracetamol vào bên bên, và bây giờ thì à, yoga ở cua một bên này, yoga là symptom đặc khu biệt đấy, thì cô phụ trách miền nào mà bây giờ, ô cô can anh này về, cô can anh này về bọn nó virus thì ô đại thu nhà nhà.
Corona virus cả, ở khu tây bắc bây giờ này khu bắc miền này mà này tan theo luôn nào để truy lại bọn nó, sau đó thì ở xa này bọn nó thì luôn nhiều biến phong này là điều, ô, bắt đầu anh đi đánh giá bắt đầu xử lý nên là biểu biểu bị vào.
Cú lo lo gì ở motor transmission á, cú xe này này hả, giờ rồi tiêu bị à lại lù, làm một tiêu bị toa bùe lù gì, đi cả cú này, cú nào bay mà đã ở mà Singapore mà xuống, biển lại lù anh em mà, tất nhiên biển cú ai sắp sẽ làm vào, đi cả cho nó anh em này đi mà lại lù phía là này này, cho nó những người già đó huấn cho tiến sĩ mày, cho nó bỏ lại mà xuống này, cho nó à, anh em những người phía đây rồi. A bit bored, I am a contact people, Ulan and Nishi. Diga, Pia Lua, Nasi, Chansu, Chansu, Kaja, Nasi, Avepi, Chansu, Avepi, Geno, Droplet, Devono, Monset, Nia, you lead a piano, why? Lead a piano, why, Chimama, Guya, Shushai, Mia, or a droplet of Monset, Diga, Geno, Niza, do I don't need to see for Jam, Jai, how Gua, Titan, Nia, Chime, Akaja, Gulan, eh? ở ai chăm lo bị ở đi virus cả bộ cho nó phát nhiệt lâu cả rồi bên mà mình nên sẽ đóng lâu thì đi khám bị mà để lâu rồi, so đi cả đi droplet đi cha ở team mình mà qua sử dụng mình mà rồi đi cả cứu lại này, hiện nông à cho nó H5N1 chăm bảo H5N1 à sao chẳng nghe được cái này, nó bây giờ bộ lo biếng này rồi, giờ đi đặc biệt này đi virus thì à đâu gì mà mình biếng này này, ờ đặc biệt là, so bông sen biếng hoa bây giờ đâu giờ đi đâu cái này này biếng hoa. Giá đi đâu quý bài phía phía, đi H5N1 bài phía phía, đi Corona bài phía phía. Cho nó, cú đá bố xóa, cho nó cố khăn á cao nề bố lô ấy. Cố khăn á cao bố xóa, cho nó nì nè, hồ, xa thái ấy nì nè chi à mẹ, xa căng ngông mô xa ra rô. Hồ, bí ổ, đi đá bố mẹ lùm mà bó nó. Cho nó nì nè, cố khăn á miu miu chào, chá nì nè lùi xì nè nè. Vô mà HIV, AIDS patient, hồ, tớ chí yên tù, tớ yên nghe lù. Đào cảnh sát phiền nhiều luôn, anh lưu ý à rồi, tụi mình thấy bù bìo kiểu sai à mày, đi cả tụi mình thấy cô khai ác như vậy, bộ mặt số người nào yoga được cô cô, nhiều infection với nào về phía phía, đâu quay phía đâu về phía phía, anh đi thà bị cú đạn này chứ mà, đi lưu yoga ở đây à, bù bìo kiểu sai à mày.
OK, sau đó cô làm nhiều, thì tôi anh thấy sao này này, chỉ tụi mình mà phía đây để yoga, để cha ba yoga để xí ba đi lên, nên nó biểu biểu vậy
ဟုတ်ဘာယောဂာရည်လဲဆိုတော့ကျွန်တော်ပြီးခဲ့ဆယ်စုနှစ်အတွင်းမှာဆိုရင်ဇီကာဇီကာဆိုရင်ခြင်ကိုက်လို့ဖြစ်တယ်ဆိုပေမဲ့အဲဒီခြင်ကတော်ရိုင်းတရိစ္ဆာန်ကိုတွားကိုက်ပြီးဖြစ်လာပုံများတယ်ဒါက proof တော့မဖြစ်သေးဘူးဟိုဒါပေမဲ့ဖြစ်ဖို့များဒီခြင်နဲ့ဒီဥပမာလင်းနှိုးတွေပဲဖြစ်ဖို့များလင်းနှိုးကိုတွားကိုက်တယ်အဲခြင်ကနေမှမှဒီဘက်ဟိုလူကိုပြန်လာကိုက်တဲ့အချိန်မှာဒီကျွန်တော်စီမာလူဝင်မာဇီကာဆိုပြီးဖြစ်လာတယ်အဲပြီးတော့ကျွန်တော်အမှန်မှန်အရင်တုန်းကစားစီပါရေဆိုလဲဒီတောရိုင်းတရိတ်ဆန်ကနေပဲလာဖို့အများကြီးကျွန်တော်ပြီးတော့အဲဟိုတောရိုင်းတရိတ်ဆန်ဆိုရင်တခြားနိုင်ငံတွေမှာဆိုရင်အဲ့လိုဒီကလောအုပ်ကနေပါရေကူရာတို့အဲ့လိုယောဂတွေလည်းရှိသေးတယ်ဒါပေမဲ့ကျွန်တော်ဒီအာရှမှာတော့ကလောအုပ်ကတော့ဒီ native မဖြစ်တဲ့အတွက်အဲ့ယောဂတွေကတော့စိတ်ပူဖို့မလိုဘူးဒါပေမဲ့ဇီကာဟုတ်ပါဘူးဆိုရင်အဲ့အပြင်ကျွန်တော်ဘာကြီးရှိနိုင်တယ်လဲဆိုတော့မွားတို့ဘာလို့ကနေတစ်ဆင့်ကူးနာနိုင်တဲ့ယောဂတွေလည်းရှိသေးတယ
်။ Okay ဆိုတော့မြန်မာနိုင်ငံမှာတတိထားတင်တာပေါ့နော်ဘယ်ဒေသတွေမှာဒီဟာမျိုးဟိုတောရင်တရိတ်ဆန်နေနဲ့ထိတွေ့ပြီးတော့ဖြစ်လာနိုင်တဲ့ယောဂတွေဘယ်ဒေသတွေမှာအထူးသတိထားဖို့လိုပါလဲ
။ကျွန်တော်ဒေသတွေနေကဟို တော့ထူထပ်တဲ့နေရာကြီးပေါ့နော်ဟိုယိုမရခိုင်ယိုမပဲခူးယိုမအောက်မဆွေတင်းလိုင်ယိုမဒီမလေးရီးယားဖြစ်တဲ့နေရာကြီးမှာလည်းတတိထားရမယ်မလေးရီးယားဖြစ်တဲ့နေရာဆိုတော့တောဥထူထပ်လို့တောဥထူထပ်တဲ့နေရာကြီးမှာလည်းဒီကြောရန်ဒရိစံတွေများမယ်အဲအဲ့လိုတောရန်ဒရိစံတွေနဲ့အထူးတွေ့များတဲ့နေရာကြီးကပိုပြီးကူးဆိုင်တယ်နဲ့ဥပမာမြောက်ဘက်မှာဆိုရင်လည်းဒီကချင်နေအချင်းနေဘက်မှာဆိုရင်လည်းတောထူပါရင်ရှိရခဏဟုတ
်ကဲ့နောက်ဒီတရိษံတွေကနေပြီးတော့တောတရိษံတွေကနေတဆင့်ဟိုပေါ့နော်ဒီယောဂပိုးတွေတည်လာနေတယ်ဆိုတော့မြန်မာနိုင်ငံမှာဒီလိုမျိုးတောရန်တရိษံတွေရောင်းဝယ်နေတာတွေရောဘယ်လိုလုပ်တင်တယ်လို့ထင်ပါလဲ
ဟိုတောရန်တရိษံတွေရောင်းဝယ်တာတော့ကျွန်တော်စီမှာနည်းနည်းအဲဥပဒေရောရှိပြီလားခင်ဗျာဥပဒေကျွန်တော်ပြဋ္ဌာန်းတာအသစ်ဆို2018တုန်းကမှဥပဒေအသစ်တွေဒိုရန်ဒေးဆန်ရောင်းဝယ်မှုကိုဟန်တားဥပဒေရှိတယ်။ဒါပေမဲ့ကျွန်တော်နိုင်ငံမှာလူငယ်အမလုံလောက်ပေါင်းလုံလောက်တော့ဒီအရောတေချာ enforce ဖို့နည်းနည်းခဲရင်လေဒိုရန်ဒေးဆန်ဆိုတာကျွန်တော်ဟိုကုလရဲ့ကုလနိုင်ငံအကောင်မဟုတ်ပါဘူးစင်တို့ပါဘူးဆိုတော့ဒိုရန်ဒေးဆန်ကျွန်တော်အမြင်သတင်းတွေမှာအမြင်ဖတ်နေရတယ်။စင်ကိုတက်ပြီးတော့ဒီivory these ivory ကိုရောင်းလာရဲ့ရှင်အစွဲကိုရောင်းလာရဲ့ရှိလို့ကျွန်တော်တို့တခြားဘာရှိလဲဆိုတော့သင်္ခွေချက်တွေပါတယ်လေရောင်းလာရဲ့အများရှိရဲ့သင်္ခွေချက်ဆိုရင်အခု endangered species တွေအောင်ဝင်သွားပြီကျွန်တော်တို့ဒီအာရှဘက်မှာဒီလောက်တောင်ရောင်းနေလဲဆိုတော့ကျွန်တော်တို့အနေနဲ့ဟိုတချို့ကြတော့ဒီကျွန်တော်ရန်ကုန်မြို့ထွက်လာမှဆိုရင်လည်းဟိုစားတောက်ဆိုင်တွေဖွင့်ပြီးတော့ဒီ torrent drain တွေကိုချက်ပြုတ်ရောင်းချရဲ့လဲရှိလို့ဟိုနိုင်ငံခြားတင်ပို့ဖို့ဒီတာချီလေးတို့ဘက်ကနေလဲထွက်တာရရှိလို့တရုတ်ပြည်ဘက်သွားရဖက်တည်လဲရှိရဲအဲ့အရာရောလူတွေကို educate လုပ်နိုင်မှာပဲရမယ
်ကျွန်တော်
ပညာပေးရမှာပညာအများကြီးပေးမှာပဲရမယ်တချို့ကြတော့လဲတချို့ကြတော့ကျွန်တော်တွေ့ဘူးပါပဲတချို့ကြတော့တောညက်ထဲမှာအလုပ်လုပ်ကိုလုပ်ရတယ်လုပ်တဲ့အခါကျရင်တို့အတွက်ကျွန်တော်ပုံမှန်စားသုံးနေကြပြက်ဘွက်ငါးဆိုတာတိတ်အဆင်မပြေဘူးအဆင်မပြေတဲ့အချိန်မှာတို့ကိုယ်နိုင်ကိုယ်ပိုင်ကတော့ကောင်လိုက်ကိုလိုက်မှရမယ့်အခြေအနေရှိရဲအခါကြရင်ကြတော့လေအဲ့လိုလူတွေကိုကျွန်တော်ဘယ်လိုကူညီနိုင်မလဲဆိုတာလေမိကွန်ကြီးတစ်ခုပါပဲ
ဟုတ်ကဲ့အခုဒီကဝူဟန်ကနေစတဲ့ကိုရိုနာဗိုင်းရပ်စ်ဟိုရောဂါပိုးကူးစက်မှာလူတွေကကြောက်နေပါတယ်ကြောက်နေပေမဲ့တဖြည်းဖြည်းချာချာပေါ့နော်ဘယ်လိုကိုကိုကိုယောဂါပိုးမကူးစက်အောင်ကာကွယ်ရမလဲဆိုတော့မသိတဲ့လူကများပါတယ်ဒါရင်းနဲ့ပတ်သက်ပြီးတော့ကာကွယ်ဖို့ပေါ့နော်ကိုကိုကိုကာကွယ်ဖို့ဘယ်လိုလုပ်ရမလဲသူများကိုမကူးဖို့ဘယ်လိုလုပ်ရမလဲဆိုတာနည်းနည်းပြောပြပေးပါ
ဟုတ်ကျွန်တော်စီလောကမှာ prevention အကာအကွယ်ဟာကဒီကုသမှုတွေပိုရေးကြီးပါတယ်။ကာကွယ်ခါကြရင်ကျွန်တော်အနေနဲ့လူတိုင်းအပြင် public လူတိုင်းသွားတဲ့နေရာမှာသွားနေရောသွားတဲ့ခါကြရင် mask တပ်ဖို့လိုပါတယ်။ mask ကလည်းရိုးရိုး surgical mask တန်ရရခင်ဗျ N95 mask လောက်ထိမလိုပါဘူး။တကယ်လို့ဝယ်ဖို့မလွယ်ဘူးဆိုရင်ပြီးတော့ကျွန်တော်တို့ဘယ်ဘဲရောက်ရောက်လက်ဆေးဖို့အရေးကြီးပါတယ်ခင်ဗျ။ပြီးတော့ကျွန်တော် mask တက်တဲ့အချိန်ကျရင်ကျွန်တော်ဘာမြင်နေလဲဆိုတော့mask ကိုဟို misinformation အတင်းအမှားကြီးပေါ့နော်ဟိုအမှန်မှန်ကာလာရှိရဲ့ဘက်ကအပြင်မှာတက်ရမှာခင်ဗျာဘာဖြစ်လို့ဆိုတော့သူအပြင်ကနေ moisture ပါရေသူကဆုတ်ထားပေးနိုင်တယ်ဒီမှာတင်းအမှားနဲ့ကာလာကိုအထဲမှာဝတ်တယ်အဖြူကိုအပြင်မှာဝတ်တာရှိရဲ့အဲ့ဒါမှားနေပါလေလို့ကျွန်တော်တခုပြောချင်ပါတယ်ပြီးတော့ပုံမှန်လက်ဆေးဖို့ပြီးတော့အစားတောက်စားရတဲ့ခါကျရင်လည်းတေချာချက်ပြုတ်ထားရဲ့အဲအစားတန်းကားယူပဲစားဖို့ကျွန်တော်ကြံပေးချင်ပါတယ
်အခုလိုမျိုးဗီဒီယိုမှာလာပြီးတော့တေချာရှင်းပြရှင်းလဲရှင်းလဲတဲ့တော့
တော်ခင်မျိုးသက်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့မြမအရေးဆွေးနွေးခန်းစီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကို VOA ရဲ့ internet စာမျက်နှာ bamis.voanews.com မှာလည်းတစ်ခါပြန်ပြီးတော့နားဆင်နိုင်ပါတယ် VOA ရဲ့မြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရင် bamis@voanews.com ကိုဆက်သွယ်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2020ပြည့်နှစ်ဖေဖော်ဝါရီလ9ရက်တနင်္ဂနွေနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါလိုင်းဒိုမီတာ1925 32စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1595တို့ကနေတိုးချဲ့နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအတန်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းစီစဉ်မှာတော့တုတ္တဆုံးလင်းမြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုမထုတ်လွှင့်ခင်အခုအရင်ဆုံးသတင်းစာဆရာစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်မန်းအင်ဂျင်နီယာကကူညီတင်ဆက်ထားပါတယ်ရှင
်အခုက3ရက်နေကကျင်းပတဲ့ပြည်သူ့လွတ်တော်အစည်းအဝေးမှာရှင်ပြည်သားအမတ်ဦးညံလင်းကစာတင်ကြောင်းတွေမှာចောင်းသားတွေပါဝင်တဲ့အဖွဲ့အစည်းတွေကိုဒီမိုကရေစီနီးကြကြရွေးချယ်ဖွဲ့စည်းတာဝန်ပေးတဲ့စနစ်တရားဖော်ဆောင်ပေးဖို့ဆိုတဲ့အဆိုတရတင်ပါတယ်အဆိုကိုရှေကူအမတ်ဦးဇာနီမင်းကထောက်ခံပြီးလွတ်တော်ကလည်းလက်ခံဆွေးနွေးဖို့သဘောတူတဲ့အတွက်လာမယ့်ရက်တွေအတွင်းအဲ့ဒီအဆိုကိုပြည်လွတ်တော်မှာလက်ခံဆွေးနွေးကြတော့မှာပါလက်ရှိအဆိုအနေနဲ့မြန်မာနိုင်ငံကိုဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုအဖြစ်တည်ဆောက်မယ်လို့ရည်မှန်းထားတာဖြစ်လေတော့အဲ့ဒီအခြေခံတွေကိုငယ်ရွယ်တဲ့ចောင်းသူចောင်းသားတွေဘဝကလေးကနားလေထိတွေ့ကျင့်သုံးစီရေးဟာတိုင်းပြည်အတွက်အတော့ကိုရေးကြီးမှာဖြစ်ပါတယ်။စာစင်ကြောင်းတွေမှာចောင်းသားတွေပါဝင်တဲ့အသင်းအဖွဲ့တွေဘယ်လိုဖွဲ့ခဲ့ကြသလဲ။ဘယ်လိုတာဝန်တွေပေးခဲ့ကြသလဲ။လက်ရှိဒီမိုကရေစီဖက်ဒရယ်စနစ်နဲ့ကိုက်ညီအောင်ရှေ့ဆက်ဘယ်လိုအကောင့်တွေဖော်သင့်သလဲဆိုတာလေ့လာတင်ပြသွားပါမယ်
။ဥညံလင်းတင်သွင်းခဲ့တဲ့အဆိုအပြည့်စုံကတော့ခုလိုဖြစ်ပါတယ်။နိုင်ငံတော်မျိုးဆက်သစ်လူငယ်များအားဒီမိုကရေစီအလေးကျင့်ကောင်းများခိုင်မြဲစွာရရှိစေရန်နှင့်ကာယညာနာဇာရိတ်တဘက်ဆောင်ဖွံ့ဖြိုးတိုးတက်စေရန်နိုင်ငံတော်၏အခြေခံနှင့်အစ်စ်မြင့်ပညာရေးကျောင်းများတွင်အခြေခံအသင်းအဖွဲ့များတက်မှတ်ဖွဲ့စည်း၍အသင်းအဖွဲ့လိုက်အတန်းကိုယ်စားလှယ်များကျောင်းကိုယ်စားလှယ်များမှသည်ကျောင်းကောင်စီအထိဒီမိုကရေစီနီးကျအစစ်စင်ရွေးချယ်ဖွဲ့စည်း၍ကိုယ်တိုင်ပါဝင်ဆောင်ရွက်သည့်စနစ်တရက်ကို2020-2021ပညာသင်နှစ်မှစ၍အကောင့်ထဲဖို့စီမံဆောင်ရွက်ပေးရန်နိုင်ငံတော်အစိုးရအားတိုက်တွန်းကြောင်းဆိုပြီးဖြစ်ပါတယ်အဆိုနဲ့ပတ်သက်လို့သူဆက်ပြီးရှင်းပြတာကမြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်နေတဲ့ဒီမိုကရေစီစနစ်ဟာ1962ခုနှစ်ကစပြတ်သုံးခဲ့ရကြောင်းနောက်နှစ်ပေါင်း90ကျော်ကြာမှတမိုင်းသင်ခန်းစာယူပြီးဒီမိုကရေစီစနစ်နဲ့နိုင်ငံကိုတဖန်ပြန်လည်တည်ဆောက်နေရတဲ့အတွက်စိန်ခေါ်မှုတွေအခက်အခဲတွေကြုံတွေ့နေရလို့နောက်တစ်ကြိမ်ထပ်ပြီးဒီမိုကရေစီစနစ်ကနေဆန့်ကျင်သွေးပြီးပြောင်းလဲမသွားစေဖို့လိုတဲ့အကြောင်းဒါကြောင့်ဒီမိုကရေစီအလေးကျင့်ကောင်းတွေဆွဲမြဲခိုင်မာအကောင်းလာအောင်မျိုးဆက်တဲ့လူငယ်တွေကိုပြုစုပျိုးထောင်လေ့ကျင့်ပေးဖို့အထူးလိုအပ်နေတယ်လို့ဆိုပါရစေ။ဒါအပြင်နိုင်ငံတော်ရဲ့အခြေခံနဲ့အစ်စ်မြင့်ပညာသင်ကျောင်းတွေမှာဝါစိမ့်နီပြဒါမှမဟုတ်အနော်ယထာဘရင်နောင်အလောင်းဖျားဗိုတေဇသို့မဟုတ်အောင်ဆန်းစသဖြင့်အသင်းဖွဲ့လေးဖွဲ့ကိုစုဖွဲ့ပြီးအတန်းလိုက်အသင်းဖွဲ့တစ်ဖွဲ့ကိုခေါင်းဆောင်တယောက်စီရွေးချယ်အဲ့ဒီနောက်တကြောင်လုံးမှာရှိတဲ့အတန်းလိုက်အသင်းဖွဲ့ခေါင်းဆောင်တွေဟာကို့အသင်းဖွဲ့လိုက်စုဝေးပြီးအသင်းဖွဲ့တစ်ဖွဲ့က၃ယောက်စီကိုចောင်းកောင်စီဝင်တွေဖြစ်ရွေးချယ်အဲ့ဒီចောင်းកောင်စီဝင်တွေကမှလျှို့ဝှက်မဲနဲ့ဥက္ကဋ္ဌဒုဥက္ကဋ္ဌအတွေ့မှုဗန္နာရေးမှုတည်င်းနဲ့ပြန်ကြားရေးတာဝန်ခံစသဖြင့်ရွေးချယ်ပြီးចောင်းရဲ့အရေးကြီးတာဝန်တွေကိုဆောင်ရွက်စေတင်တယ်လို့ဆိုထားပါတယ
်တကယ်တော့ရှေ့ပြည်သားအမတ်ဦးညံလင်းပြောတဲ့အခြေခံပညာចောင်းနေမှာចောင်းកောင်စီဆိုတာမျိုးဖွဲ့စည်းရေးဆိုတာဟာအရင်အာဏာရှင်ဦးနေဝင်းလက်ထက်မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီမဆလအစိုးရခေတ်ကလေးကရှိခဲ့တာပါအဲ့ဒီခေတ်ကျောင်းကောင်စီဖွဲ့စည်းပုံမှာကျောင်းအုပ်ကြီးကဥက္ကဋ္ဌလုပ်ပြီးကျောင်းဆရာဆရာမတချို့နဲ့ရွေးကောက်ခံကျောင်းသူကျောင်းသားတချို့ပေါင်းဆက်ဖွဲ့စည်းထားတဲ့ဖွဲ့စည်းပုံမျိုးဖြစ်ပါတယ်။ကျောင်းကောင်စီရဲ့ပါဝင်မဲ့အတွင်းရေးမှူးတွဲဖက်အတွင်းရေးမှူးနဲ့အယောင်ကောင်းဆောင်ကျောင်းသားကိုယ်စားလှယ်တွေရွေးချယ်ရမှာတော့ကျောင်းတစ်ကျောင်းနဲ့တစ်ကျောင်းကျောင်းအုပ်တစ်ယောက်နဲ့တစ်ယောက်မတူညီကြပါဘူး။အဲ့ဒီခေတ်တချို့ကျောင်းတွေမှာတကယ်ကိုလျှို့ဝှက်မဲပေးစနစ်နဲ့မဲပေးရွေးချယ်ကြတဲ့ကျောင်းတွေရှိခဲ့တယ်လို့ကျောင်းအုပ်ကိုယ်တိုင်ဒါမှမဟုတ်ကျောင်းဆရာဆရာမတွေကရွေးချယ်ပေးတဲ့ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းစေတာလည်းရှိပါတယ်။ကျောင်းကောင်စီတွေဟာကျောင်းအုပ်လိုက်ပြိုင်ပွဲဆိုင်ရာကိစ္စတွေနေသူနေမြတ်ကျင်းပပါဝင်ရမယ့်ကိစ္စလိုမျိုးအသေးဖွဲကိစ္စလေးတွေလောက်ကိုပဲဆောင်ရွက်ခွင့်ရှိတာမျိုးပါ
လက်ရှိဒီနေ့ခေတ်အခြေခံပညာကျောင်းတွေမှာလည်းကျောင်းကောင်စီတွေဖွဲ့စည်းထားရှိကြပါတယ်။အကြံပြအားဖြင့်ကျောင်းအုပ်နဲ့ဆရာတယောက်ကဥက္ကဋ္ဌဒုက္ကဋ္ဌအတွေ့အမှုနဲ့တွဲဖက်အတွေ့အမှုအဖြစ်အထက်တန်းကျောင်းသားကိုယ်စားလှယ်2ယောက်အဖွဲ့ဝင်တွေအဖြစ်ဆရာဆရာမ5ယောက်နဲ့ကျောင်းသားကိုယ်စားလှယ်17ယောက်စုစုပေါင်းအယောက်20လောက်နဲ့ဖွဲ့စည်းကြပါတယ်။ဒီကောင်စီတွေကလည်းအသေးဖွဲကိစ္စလေးတွေလောက်ပဲလုပ်ကင်ကြရပြီးညာတော့အဖြစ်ကျောင်းသားကိုယ်စားလှယ်တွေဟာကျောင်းဦးကြီးပြောသမျှလက်ညှိုးထောင်ခေါင်းညိတ်လုပ်ကြရတာမျိုးပါကျောင်းသားကိုယ်စားလှယ်ရွေးချယ်မှုတွေကလည်းအရင်ခေတ်တွေတုန်းကတချို့ကျောင်းတွေမှာလို့လွတ်လွတ်လပ်လပ်လျှို့ဝှက်မဲပေးရွေးချယ်တာမျိုးမရှိတော့ပါဘူးဆရာဆရာမတွေကပဲသူတို့တင့်တော်တယ်ထင်နေကျောင်းသားတွေကိုကိုယ်စားလှယ်အဖြစ်ရွေးချယ်ပေးပြီးကျောင်းကောင်စီတဲ့ပါဝင်စေတာမျိုးပါပြောရရင်ကျောင်းသူကျောင်းသားတွေဟာစာတင်ကျောင်းတွေကနေဒီမိုကရေစီအတိအမြင်နဲ့အလေးအကျင့်လုံးဝမရကြတော့ဘူးလို့ပြောနိုင်ပါတယ်။အခုဥညံလင်းတင်တဲ့အဆိုမှာတော့နှစ်ပိုင်းပါတာတွေ့ရပါတယ်။တစ်ပိုင်းကတော့ကျောင်းကောင်စီဆိုတာမျိုးကိုကျောင်းသားတွေတက်တက်နဲ့ဖွဲ့စည်းလုပ်ကိုင်စေတာဖြစ်ပြီးနောက်တစ်ပိုင်းကတော့ရွေးချယ်မှုတွေကိုဒီမိုကရေစီနီးကျကျလုပ်ကိုင်ဆောင်ရွက်စေဖို့ပါဒီနေရာမှာကျောင်းသားကိုယ်စားလှယ်ရွေးချယ်မှုကိုတကယ့်ဒီမိုကရေစီနီးကျလွတ်လွတ်လပ်လပ်နဲ့လျှို့ဝှက်မဲပေးရွေးချယ်စေမယ့်ပုံစံမျိုးကျင့်သုံးဖို့ကတော့အငင်းပွားစရာမရှိပါဘူးဒီလိုလှုပ်ခြင်းအပြင်ကျောင်းသားတွေဟာဒီမိုကရေစီဆိုတာကိုနားလည်လာယုံမကကိုယ်တိုင်မဲပေးတာရွေးချယ်ခံတာလှုပ်ခြင်းအပြင်ဒီမိုကရေစီအလေးအထားနဲ့လှုပ်ထုံးလုံနည်းတွေကိုယဉ်ပါလာစေမှာဖြစ်ပါတယ
်နောက်တစ်ပိုင်းကတော့ကျောင်းကောင်စီဆိုတာမျိုးကိုကျောင်းသားတွေတသက်နဲ့ဖွဲ့စည်းမလားကျောင်းအုပ်နဲ့ဆရာတွေပါပူးပေါင်းဖွဲ့စည်းစေမလားဖွဲ့စည်းပြီးရင်ဘလို့တင့်တော်တဲ့တာဝန်တွေကိုဆောင်ရွက်ခွင့်ပေးမလဲစတာတွေကတော့အမတ်တွေကဆင်းနေပညာရေးဝန်ကြီးဌာနဘက်ကလည်းရှင်းလင်းတင်ပြဖို့လိုပါတယ်ကျောင်းတွေမှာကျောင်းသားလူငယ်တွေအကြားဒီမိုကရေစီကိုတန်ဖိုးထားတက်လာအောင်တကယ်နားလည်ကျင့်သုံးတက်လာအောင်ဆိုရင်ဥညံ့လေးရဲ့အဆိုကိုထောက်ခံအတည်ပြုသင့်ပါတယ်ဒါတွေမကဖက်ဒရယ်ပြည်တော်စုတည်ဆောက်မယ်ဆိုတာကြောင့်တိုင်းသားအရေးအရာကိစ္စတွေကိုလည်းခုလိုပဲနားလည်ထိတွေ့အလေးအကျင့်တွေပြုစုပြောထောင်မဲ့စနစ်မျိုးထည့်သွင်းဖို့ကိုလည်းစဉ်းစားသင့်ပါကြောင်းတင်ပြလိုက်ရပါတယ
်ဘုစီတူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတင်းင်းလာနေမနက်ခင်းမှလည်းနောက်တစ်ချိန်နားဆင်နိုင်ပါလိမ့်ရှင်အခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးကံကိုဖိတ်ခေါ်ပါရစေရှင်
ရရှိမြန်မာပြည်မနဲ့တောင်တန်းဒေသတွေပေါင်းပြီးပြောင်စုမြန်မာနိုင်ငံရဲလို့ဖြစ်လာဖို့အတွက်ကြိုးပမ်းခဲ့ကြတဲ့ပင်လုံစာချုပ်ချုပ်ဆိုခဲ့တာ83နှစ်ပြည့်ပါပြီအခုချိန်မှာတော့21ရာစုပင်လုံညီလာခံဆိုတာခေါ်ယူပြီးတော့ခေတ်နဲ့လျော်ညီဒီမိုကရေစီဖက်ဒရယ်ပြောင်စုတည်ဆောက်ရေးလုံးပန်းနေကြပါတယ်တိုင်းသားတွေလိုလားတဲ့ပြောင်စုမျိုးဖြစ်ဖို့ကိုယ်ပိုင်ပြတန်းခွင့်ရဖို့အတွက်ကြုံနေရတဲ့အခက်အခဲစင်ခေါ်ချက်တွေကိုတော့ပြောင်စုကြီးနီးပြီလားဆိုတဲ့ခေါင်းစဉ်နဲ့အခုလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ပါဝင်ဆွေးနွေးမိများလို့ရတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြဖို့ထားမယ်ဆိုရင် Dial Delight အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0123923255554ဖြစ်ပါတယ်။ Email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ့်သရရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
လာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလက်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။ခုဆက်ပြီးမအေးသနာကျော်စီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာများကဏ္ဍကိုနားဆင်ကြရအောင်ပါရှင
်။မင်္ဂလာရှိတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်။ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်။နောက်ပိုင်းမှာသောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်။အခုအရင်ဆုံး Messenger ကနေရေးလာတဲ့သောရရှင်တွေရဲ့စာတို့လေးတွေကိုဖော်ပြပေးချင်ပါတယ်။slide တနည်းဆိုတဲ့သောရရှင်က hello voa မြန်မာတဲ့အမြဲတမ်းသတင်းတွေဖတ်ရှုခွင့်ရတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ် သတင်းဌာနများစွာတွေက VOA မြန်မာကယုံကြည်စိတ်ချရစရာအကောင်းဆုံးသတင်းတွေကြောင့်ဖတ်ရှုဖြစ်တဲ့ဌာနဖြစ်ပါတယ်။ဆက်လက်ပြီးတော့ဒီထက်ပိုလူသားအချို့တည်ဝိုးနိုင်ကြပါစေလို့ဆုမွန်တောင်းလိုက်ပါတယ်တဲ့။ Slide Dennis ပါ။ဟုတ်ကဲ့အခုလိုဇာတိလာရဲ့အတွက်အထူးကျေးဇူးတင်ပါတယ်။သတင်းတချို့ကိုတော့မလွင့်ပေးပါနဲ့လို့တောင်းဆိုလာတဲ့သောရရှင်တယောက်ကတော့ American President Donald Trump ကိုတရားစွဲတဲ့သတင်းမကြေညာပါနဲ့တော့တဲ့။တော်ကိုပြင်းစရာကောင်းတဲ့သတင်းမလို့ပါ။အဖြေထွက်မှပဲကြေညာပေးပါတဲ့။ဟုတ်ကဲ့သူလည်းပြောရောဒီကိစ္စလည်းအမှုပြက်ရောလို့ပြောရပါမယ်နော်။သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲတဲ့ကိစ္စဒီမအောင်မြင်မယ်နဲ့ရပ်တန့်သွားရပါတယ်။နောက်ပိုင်းမှာတော့နိုင်ငံရေးပြဿနာတွေအများကြီးဖြစ်လာနိုင်တယ်လို့ကြွမ်းကျင်သူတွေသုံးသပ်ကြပါတယ်။နောက်ထပ်အောင်လဲဆိုတဲ့သောရချင်းကလည်း Hello နေကောင်းကြပါလား VOA ဝန်ထမ်းတွေတဲ့။သူကတော့မီဇူရီမြို့ကမြန်မာနိုင်ငံသားကချင်လူမျိုးအောင်လက်ပါတဲ့။အားပေးနေပါတယ်သတင်းတွေလည်းကောင်းပါတယ်တဲ့။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုအောင်လက်ရေ။ဘာကြီးဆိုးဆိုတဲ့သောရရှင်ကတော့ကြံကြံဖန်ဖန်မေးလာတာပါသူကမဲတန်တာကျော်ရင်မြမပြီကပေးစာဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျမ်းမာချမ်းသာကြပါစေတဲ့နှုတ်ဆက်လာပါရင်ဖြစ်နိုင်တဲ့သတင်းတွေကြီးညာလို့ပြီးရင်ဝါရှင်တန်ဒီစီရဲ့စံတော်ချိန်လေးကြီးညာပေးစီခြင်းပါတဲ့ဟုတ်ကဲ့ပါကျမတို့ကလည်းသတင်းတွေကရှေ့ရှေ့သွားပြီးအပိတ်မှာကမန်းကလေးနှုတ်ဆက်စကားပြောရတာမလို့ဝါရှင်တန်ဒီစီအချိန်ကလည်းဒီသိပြီးစိတ်ဝင်စားတဲ့သူမများတာမလို့မချိန်ချပေးတာဖြစ်ပါတယ်ဒီသောရရှင်သိကျင်နေဆိုရင်တော့ဝါရှင်တန်ဒီစီကအချိန်ကမြန်မာနိုင်ငံရဲ့အချိန်ရဲ့အရှိကိုနိုင်ဝက်ထက်တိုးပေါင်းပြီးတော့နေ့နဲ့မနေ့ပြောင်းလိုက်ပါအဲ့ဒါဆိုကျွန်တော်တို့ဝါရှင်တန်ဒီစီအချိန်ရပါတယ်ဥမာည9:00စံတော်ချိန်မှာဆိုကျွန်တော်တို့ဆိုတာမနေ့9:00ခွဲဖြစ်ပါတယ်အဲ့ဒီနေ့မနေ့9:00ခွဲပါကျေနပ်မယ်ထင်ပါတယ်နော်နိုင်ငံကနေစတင်ပြီးတော့ကမ္ဘာကိုကူးစက်ပြန့်ပွားတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ခီးသွားလာမှုတွေပိတ်နောက်ပြီးတော့ဒီဗိုင်းရပ်စ်ဆက်ပြီးဖြစ်တဲ့မြို့ကိုလည်းပိတ်ဒီလိုအကြက်တဲတွေကြားကနေပြီးတော့မြန်မာနိုင်ငံသားတွေဒီတရုတ်နိုင်ငံမှာပိတ်မိပြီးတော့ဒုက္ခရောက်နေရပါတယ်ဆိုပြီးတော့စာရေးလာကြတာတွေတွေ့ရပါတယ်ဒီထဲမှာမယ်ရီဂျန်မော်ဆိုတဲ့သောရရှင်က
ကူညီလို့ရမလားကျမတို့ပြန်လို့မရဘူးတရုတ်ပြည်မှာရောက်နေပါတယ်အိမ်ပြန်ချင်ပါတယ်အခုဆိုမြန်မာနိုင်ငံသားတွေအများကြီးဒုက္ခရောက်နေတယ်
ဟုတ်ကဲ့ဒါကတရုတ်နိုင်ငံမှာကြံ့နေသေးတယ်ဆိုရင်မြန်မာနိုင်ငံသားတွေဆိုပြီးတော့ရေးလာတာပါဒီကိုရိုနာဗိုင်းရပ်စ်ဆက်ပြီးဖြစ်ပွားတဲ့ဝူဟန်မှာရောက်နေတဲ့မြန်မာကျောင်းသားတွေကတော့ပြီးခဲ့တဲ့သတင်းပတ်မှာပဲမြန်မာနိုင်ငံကိုလင်းမြန်နေနဲ့ပြန်ပြီးတော့အစိုးရအစီအစဉ်နဲ့ရောက်ရှိလာပါတယ်နော်နောက်ထပ်သောရရှင်တယောက်ကတော့အခုလိုမျိုးဒီကိုရိုနာဗိုင်းရပ်စ်ဖြစ်နေတဲ့အချိန်မှာသူတို့ပင်လယ်စာဟိုထုတ်လုပ်တဲ့ဆက်ယုံမှာအလုပ်သမားတွေပိတ်ရတောင်မရဘဲနဲ့အလုပ်ချိန်ကြာကြီးနဲ့အလုပ်လုပ်နေရပါတယ်ဆိုပြီးတော့အခုလိုရင်ဖွင့်လာပါတယ်ထက်ပြိုးအောင်ဆိုတဲ့သောရရှင် Messenger ကနေစာရေးလာတာဖြစ်ပါတယ
် VOA ကျွန်တော်ကတော့မကွေးတိုင်းပခုတ်ကူပေါင်းမြို့ကဖြစ်ပါတယ်အခုလက်ရှိရောက်နေတာကတရုတ်ပြည်မှကြီးမှာပါစမ်းတုံမြို့မှာပါခမမြန်မာနိုင်ငံသား60ကျော်ရှိပါတယ်ဒီမှာကြုံတွေ့နေရတဲ့အခက်အခဲတွေတင်ပြခြင်းလို့ပါလူကြီးမင်းတို့ကူညီပေးနိုင်လိမ့်မယ်လို့မျှော်လင့်မိပါတယ်အခုလုပ်နေရတဲ့အလုပ်ကပင်လယ်စာဒုတ်ထိုးရတဲ့အလုပ်ပါအခုဆိုရင်တရုတ်ပြည်မှာဗိုင်းရပ်စ်ရောဂါပိုပြန့်ပွားနေတဲ့အချိန်ကျွန်တော်တို့မြန်မာ60ကျော်အားလုံးအလုပ်ပိတ်မပေးပါဘူးကျန်းမာရေးဆောက်ရှောက်မှုကလည်းမရှိပါဘူးခင်ဗျကျန်းမာရေးမကောင်းရင်ကိုယ်ပတ်စံနဲ့ကိုယ်ပဲကုရပါတယ်ဒီနေရာရောက်တာ17လပိုင်း25ရက်နေ့ကပါအလုပ်လုပ်ရတာ2လကျော်ရှိလာပါပြီလာစားလဲရှင်းမပေးပါဘူးလူတစ်ယောက်ကို2လအတွင်းယွမ်600ပဲအသုံးစရိတ်ဆိုပြီးပေးပါတယ်ဆဲယုံနေရနေအပြင်ကိုလုံးဝပေးမထွက်ပါဘူးအလုတ်ယုံကိုတကားပိတ်ထားပြီးခိုင်းပါတယ်အလုတ်ချိန်တွေကတရုတ်နိုင်ကြီးမနေ့6နိုင်ခွဲကနေည6နိုင်ခွဲထိပါကျွန်တော်တို့ကအကူအညီပါအောင်ခင်ဗျာလေးစားစွာအကူအညီတောင်းခံအပ်ပါတယ
်ဒါကတော့တရုတ်နိုင်ငံမှာရောက်ရှိနေတဲ့သောရရှင်တွေရေးလာကြတာပါတရုတ်နိုင်ငံဝူဟန်မြို့ကနေစတင်ဖြစ်ပွားတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်တော့ကမ္ဘာတစ်လွှားတရုတ်နိုင်ငံမှာအများဆုံးနဲ့ကမ္ဘာတစ်လွှားမှာအခုဆိုရင်တော့စနေနေ့ထိဆိုရင်တော့တေဆုံးသူ900ကျော်သွားခဲ့ပြီဖြစ်လို့အားလုံးကအဆိုးရိမ်ထိတ်လန့်နေကြတာပါ။ဒါမဲ့လည်းဒီကနေ့ရိုးရိုးနှစ်ဆက်ထွက်ပေါ်လို့ရှိတဲ့တုတ်ကွေးဖို့ကြောင့်တေဆုံးရတဲ့သူကဒီထက်အများကြီးများတဲ့အတွက်ကြောင့်မလို့တိတ်ကြီးလဲမဆိုးရိမ်ကြဖို့ပြောဆိုမှုတွေလည်းရှိနေတာပါ။မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOA ကလက်ခံရရှိပါတယ်ရှင်။အဲ့ဒီထက်ကစာတချို့ကိုပြောပြပေးကြပါမယ်။ Sang ne wei sure dora sin ga myama nang ngam ma aku aso ya let the ma u re so mu yi ba chang a ne ni ya le sin sa lo mya phit ni ba de view yi de naw the slime sign kun shine sure dora sin ga ro u re dai au chot de au chot mu sin ne ko lo jin ma de sure tu ye a myin ko aku lo yee la ba de
myama dai yin du dai yin na mya mingala ba lu u so wa no khun set da ba de myama bi ma au chot mu ni sin ne ha u re dai ma ho be lu mu yee ya au chot ni da ko khe set set ma a lo myin ya ma phit ba de lu mu yee sure Bellai Mianada baby, Muine, Gone, Urigo, Mugwe, Bubi, Dimbigo, a meze, a potunanri, a teluji, Puguri, a loyadugo, Vue Puedarine, Vue Nasinduri, Bellu Cuni Namlesra, a Janian Linine, Popialuare, Dimu Bidamia Alo, Ocho Simamu, Gone, Luji Bogumia, by San Javazi.
Dara, Mananga, Nanga, Chenri, Lumu Yankees, I want a better restoration, a goa, Minigo, Topo, Yilaja, Psepari. အခုလိုမျိုးသရရှင်နေကျမတို့စီကိုကိုပိုင်းမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖို့ရေးသားပေးဖို့မယ်ဆိုရင်ကျမတို့မြန်မာပြည်ကပေးကြများအစီအစဉ်ကနေဖော်ပြပေးနေပါတယ်နော်သရရှင်နေရင်ဖွင့်တာတွေကိုအခုဆက်ပြောပြပေးကြပါတယ်ရှင်
ခလေးလေးအသက်ဆိုရယ်Facebook အကောင့်ပိုင်ရှင်ရေးလာတာကတော့မြန်မာနိုင်ငံမှာအစိုးရပြောင်းမယ်မယ်စနစ်တွေမပြောင်းသေးပါဘူးဆိုပြီးတော့အထက်ဖားအောက်ဖိစနစ်တွေမြင်နေရတော့မှာပဲဆိုပြီးတော့ဝေဖန်လာတာပါဒီကနေ့မနေ့ပြလာရှိုးဈေးကိုစီပင်ကဘာရာဒူးလဲတော့မသိဘူးအမျိုးသမီးပဲဟိုးအရင်ကလိုပါပဲလူကြီးလာရင်နောက်ကနေအုပ်စုလိုက်မြင်လို့တော့မကောင်းပါဘူးဗျာဒီလိုပုံစံနဲ့ဆိုလိုပါသေးတယ်မြန်မာန လိုချင်တာလက်ညှိုးထိုးရင်ရောင်းသူကမှန်းပေးရတယ်။ပြီးရင်သူကတော့အမဲနောက်တစ်ဆိုင်ပြန်ဝင်လိုက်သေးတယ်။အဲ့လိုအရင်ကသမရကတော်လာရင်အဲ့လူကိုမမှတ်မိတော့ဘူးဗျာ။ခေါင်းမော့ပြီးတော့ရှောက်တာအောက်ကခလုတ်ကသင်းကိုတော့ဘေးကလူတွေကဝိုင်းကြည့်ပေးရတဲ့အဖြစ်မျိုးလမ်းရှင်းပေးတာမျိုးလုပ်ပေးနေရတယ်။စိတ်ဓာတ်လေးတွေမပြင်းတော့လုံးဝပဲပြို့
စိတ်ဓာတ်တွေမပြင်းမြန်မာနိုင်ငံမှာဘလောက်အဆိုးရွားတွေပြောင်းပြောင်းမြန်မာနိုင်ငံအတွင်ကူးပြောင်းမယ်မထင်ပါဆိုပြီးတီတော်ရရှင်ရေးလာတာဖြစ်ပါတယ်။နောက်ထပ်တော်ရရှင်ဖိုးရွှေဆိုတဲ့တော်ရရှင်ကတော့ပြည်ရဲ့အကိုအမတို့ရေတဲ့သူ့ကိုတစ်ခုလောက်ကူညီပါဆိုပြီးသူတို့ရုံးမှာပေါ့လေ။သူတို့စီမှာဝန်ထမ်းတွေပိတ်ရမရှိဘဲနဲ့အလုပ်လုပ်နေရပါတယ်ဆိုပြီးအခုလိုမျိုးရင်းဖွင့်လာပါတယ်
။မင်္ဂလာပါ VOA အကိုအမတို့ရေညီလေးကိုတစ်ခုလောက်ကူညီပါ။ညီလေးကတာကစူပါရုံးမှာလှုပ်တာအဆင်မပြေတာလေးတင်ပြချင်လို့ပါ။မန်နေဂျာကဝန်ထမ်းတွေအပေါ်မကောင်းပါဘူး။ရတဲ့နဲ့လာစားကော်မရှင်တွေမပေးပါဘူး။သူနဲ့တဲ့နေအဲ့ဒီလူဟာအေးပါအရာရောက်ပြီးမတဲ့ရင်ဘေးရောက်တော့တာပါပဲ OT ခေါ်တယ်ခေါ်ပြီးရင်မပေးဘူးကျွန်တော်တို့ဆိုရင်တနင်္ဂနွေနေ့ပြည့်ရတောင်မရှိလောက်ရပါတယ်ကော်မရှင်မရှိ OT မပါရတဲ့ရထိုက်တာတော့ရချင်ပါတယ်ရန်ကုန်ရုံးချုပ်ရဲ့စီးမင်းဟာဘလို့ချပြထားလဲမသိပါဘူးဝါရင်ဝန်ထမ်းများကလည်းမပြောရဲကြပါဘူးသူတို့အလုပ်ပြုတ်မှကြောက်နေကြပါတယ်ပြီးတော့တထေးဖုန်းမရှိပါဘူးဘာမှတင်ပြလို့မရပါဘူးလုတ်ပိုင်ခွင့်ကကျွန်တော်တို့မှာဘာမှမရှိပါဘူး။ပွင့်လင်းမြင်တာမှုမရှိဘူး။တရားမျှတအောင်လေးတော့လုတ်ပေးစေချင်တာပါ
။ဒါကတော့ကတားဟဖို့ရှင်ရင်ဖွင့်လာတာဖြစ်ပါတယ်ရှင်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်။ဒေးတောင်းလာတဲ့သောရရှင်ကိုအလှည့်ပေးပါအောင်မယ်နော်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရစေနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မို့ပြီးတော့စာရေးတတအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။ ဖြစ်ဖြစ်ဦးအောင်စွန်မြင့်နဲ့မိမိဒေါ်မင်းမင်းလှိုင်တို့ကတော့ဝါရှင်တန်ဒီစီရောက်တမီလေးအီတန်စင်ရဲ့ဝင်နေအတွက်ထွေတဲ့ချစ်တမီလေးတချင်းကိုတောင်းဆိုခြင်းပါတယ်တဲ့ဝင်နေကြရောက်တဲ့ February 23ရက်အနည်းဆုံးသတင်းပတ်မှာထုတ်လွှင့်ပေးပါဆိုပြီးဦးရဲ့ဖေကတောင်းလာတာပါဟုတ်ကဲ့ပါဖေအောင်စွန်မြင့်တောင်းဆိုထားတဲ့ဒီချစ်တမီလေးဆိုတဲ့တချင်းကတော့ထွေတဲ့တည်ဆူထားတဲ့တွန်နိုင်မဲ့ရေနာကိုပြောတယ်လို့ထင်ပါတယ်နော်ဒီတော့ဒီတစ်ပတ်ဒီသချင်းလေးနဲ့ဖြောပြပေးကြပါမယ်ရှင်။ဝင်းနေရှင်အီရော VOA တစ်ချစ်ပရိသတ်တွေအားလုံးရောဒီသချင်းလေးကိုလက်ချိုက်ခံစားနိုင်တယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော်
။မနေ့ကပွင့်နေဗန်လီထက်ကိုပူမွေတာချစ်သမီးလေးရဲ့ပါနူးနူးလေးတွေမှာငယ်ကလေးညာရဲ့ဒီခြင်းထက်ပူချိုညာတာချစ်သမီးလေးရဲ့စကားလေးများကြားတဲ့အခါပါကြည့်တဲ့ဘယ်သူပဲအရာမှနိုင်မရရင်တဲကစေနာတပောင်းဟိုနဲ့ဆိုင်ဆုံးချစ်မြတ်တာတရားသမီးလေးသာဟန်စင်ပေးနိုင်ခဲ့လားရင်မစိမ့်စမ်းရင်လား
ဆိုထားတဲ့တွန်းနိုင်မဲ့ရဲနာဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲဓာတ်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA Internet ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။ Nekin pwin ne tan li thak ko po mwe da chit mi li ye pa nu nu li ri maကလေးများရဲ့ဒီခြင်းထက်ပိုချိုများတာချစ်သမီးလေးရဲ့စကားလေးများကြားတဲ့အခါကိုသမီးအတွက်အရာရာရင်ဆိုင်
မအေးသနာကျော်စီစဉ်တင်ဆက်ပေးနေတဲ့မြမပြည်ကပေးစာများစီစဉ်ကိုမနေ့ဖန်တနင်္လာနေ့မနေ့ပိုင်းမှာလည်းနောက်တစ်ချိန်နှာစင်နိုင်ပါတယ်ရှင်အခုအလိမ္မာနဲ့ကိုငင်းချမ်းတို့စီစဉ်တင်ဆက်ပေးတဲ့ထူးခြားစံပြသတင်းများစီစဉ်ကိုနှာစင်ရပါမယ်ရှင်
အာမေးနီးယားနိုင်ငံမြောက်ပိုင်းဒီလီဂျန်အပန်းခြေတောင်ပေါ်မြို့ကလေးမှာကိုစီဟောက်လို့နာမည်ပေးထားတဲ့ Hobbit လူပုကလေးတွေနေတဲ့အိမ်ပုံစံအိမ်သေးသေးလေးတွေကိုတောင်ဆောင်တွေကိုဖောက်ထွင်းပြီးတည်ဆောက်ထားပါတယ်။ဒီဟိုတယ်တွေဟာ Lord of the Rings ဇလန်းတွဲကြိုက်သူတွေတောင်တက်ရတာကြိုက်သူတွေကိုအဓိကဆွဲဆောင်နေတာပါ။ပိုင်ရှင်ဖြစ်သူ Edgar Gulenian ကလည်း Lord of the Rings ပရိသတ်တဦးဖြစ်ပြီးဒီဇလန်းတွဲတွေကိုအင်္ဂလိပ်စာရေးဆရာ John Tolkien ကရေးသားခဲ့တာပါဒီစာအုပ်ထဲက Hobbit လူပုကလေးတွေဟာအစားအသောက်ကောင်းတွေကိုကြိုက်ပြီးစိန်ခံတက်သူတွေဖြစ်ပါတယ်သူတို့ရဲ့အိမ်လေးတွေကလည်းတောင်ဆောင်ကိုဖောက်ပြီးတိဆောက်ထားတာပါ ကူလန်ယန်ဟာသူ့ဟိုတယ်ကို2019ခုနှစ်မှာတည်ဆောက်ခဲ့တာဖြစ်ပြီးအိမ်6လုံးပါဝင်ပြီးဧည့်သည်16ယောက်တည်းခိုနိုင်ပါတယ်။သူ့ဟိုတယ်ရဲ့အားသာချက်ကတော့ဇလန်းတွဲတွေကလို့အိမ်တွေကမနှိမ်မဲမျက်နှာကျအမြင်က10ပေကျော်ရှိတဲ့အတွက်အရက်မြင့်သူတွေလည်းလွတ်လွတ်လပ်လပ်ခေါင်းမငုပ်ပဲဝင်နိုင်ပါတယ်။ဒီဟိုတယ်မှာတည်းခိုဈေးကတညဒေါ်လာ52ဒေါ်လာကနေ83ဒေါ်လာအထိရှိတာကြောင့်ပုံမှန်ဈေးထက်အနည်းငယ်များတယ်လို့ထင်ရပါတယ်။ဒါပေမဲ့လေ Tolkien ပရိသတ်တွေကတော့အားပေးနေတဲ့အတွက်သူ့ဟိုတယ်ဟာအမြဲလူပြည့်နေပါတယ်ရှင
်။အိန္ဒိယနိုင်ငံမြောက်ပိုင်းကရွာလေးတစ်ရွာမှာမြောက်တွေကို၆ဖို့အတွက်လူတချို့ဟာလူဝင်ကြီးတွေလိုဝတ်ဆင်ထားပါတယ်။ရွာသားတွေကသူတို့ရဲ့တီးနှံတွေအစားအသောက်တွေအဝတ်အစားတွေကိုခိုးယူဖျက်ဆီးနှောက်ယှက်နေတဲ့မြောက်တွေကို၆လမ်းဖို့အတွက်အခုလိုလှုံ့ဆော်နေတာပါ။တတော်တာဝန်ရှိသူတွေနဲ့အုပ်ချုပ်သူတွေကိုတိုင်တိုင်းတဲ့အခါမှာလဲသူတို့ပေးတဲ့ဖြည့်ရှင်းနည်းကငွေကုန်ကြေးကျများလွန်းတဲ့အတွက်လုံဆောင်နိုင်ခြင်းမရှိပါဘူး။ကီလိုမီတာ300လောက်အကွာမှာနေထိုင်တဲ့မြောက်ဖမ်းသူကိုခေါ်ရမှာဖြစ်ပြီးမြောက်တကောင်ကို4ဒေါ်လာနှုန်းကျော်ကျော်နဲ့ဖမ်းခိုင်းဖို့အကြံပေးခဲ့တာပါ။ဒါကြောင့်ရွာသားနှစ်ဦးဖြစ်တဲ့ရန်ကူမာနဲ့ဆလင်းတို့ကဥဆောင်ပြီးဈေးနှုန်းတက်တာပြီးထိရောက်မဲ့နီလန်တစ်ခုအဖြစ်အခုလိုလူဝင်ဝတ်စုံကိုဖန်တီးခဲ့တာပါ။အခုနီလန်ကတော့အတိုင်းအတာတစ်ခုအထိအကျိုးတက်ရောက်မှုတွေရှိပေမဲ့လည်းရွာသားတွေဟာရေရှည်ခံမဲ့နီလန်တွေကိုရှာဖွေနေပါတယ်။
နိုင်ငံမှာအပင်ဖြတ်ပိုးတစ်မျိုးဖြစ်တဲ့ကျိုင်းကောင်တွေကိုပရစ်တွေလိုစားနေပါတယ်။ကျိုင်းကောင်တွေဟာအရသာပြေဝပြီးအစာပြေမှုအဖြစ်ကူဝိတ်နိုင်ငံမှာစားကြတာပါ။ကျိုင်းကောင်တွေလိုအချောက်ခံပြီးကြော်စားဖုတ်စားကြသလိုချက်စားကြတာတွေလည်းရှိပါတယ်။ကျိုင်းကောင်ကိုချက်စားရင်ထွက်လာတဲ့အနက်ဟာစိတ်သားဟင်းစီပြန်အနက်နဲ့တူတယ်လို့လည်းချက်စားသူတွေကပြောပါတယ်။ကျိုင်းကောင်တွေကိုကဘာအနှံ့ကတိုင်းပြည်တချို့မှာလဲစားတော့ကြတာဖြစ်ပြီးသူတို့ဟာအသားတက်နဲ့ပြေဝရဲလို့လဲကျွမ်းကျင်သူတွေကဆိုပါတယ်။ကူဝိတ်နိုင်ငံမှာစားတော့တဲ့ကျိုင်းကောင်တွေကိုတော့ဆော်ဒီအာရေဗျာနိုင်ငံကတင်သွင်းတာဖြစ်ပြီးကိုအောင်စားအနီရောင်အထုပ်ကလေးတွေနဲ့ရောင်းတာပါ။ကူဝိတ်နိုင်ငံမှာလူကြီးပိုင်းတွေကကျိုင်းနစ်တက်တာများပြီးလူငယ်တွေကတော့အထူးဆန်းသဖွယ်မစားပါဘူး။ဆောင်နှင်းမှာပဲရနိုင်တဲ့အစားအသောက်တစ်မျိုးဖြစ်ပြီးတော့အသားအရသာကပဇွန်နဲ့တူတယ်လို့နှစ်သက်သူတွေကပြောပါတယ်ရှင
်အလိမ္မာနဲ့ကိုငင်းချမ်းတို့စီစစ်တိဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြကြရတာပါရှင်အခုတန်လွှင့်နေတဲ့တနားရီစာအစီအစဉ်အစဆုံးကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 32လိုင်းတက်မီတာ190တို့ကနေနားဆင်နိုင်ပါတယ်အခုတော့ဒီကနေ့ညပဲသတင်းအချင်းချုပ်ကိုကိုရနိုင်ကပြောပြပေးပါဦးမယ်ရှင
်ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်တရုတ်နိုင်ငံပြည်မကြီးမှာသေဆုံးသူရေအတွက်ဟာစနေနေ့နောက်ပိုင်းထိ811ယောက်ရှိသွားပြီဖြစ်တယ်လို့တရုတ်အာဏာပိုင်တွေကဒီကနေ့အစောပိုင်းကပြောကြားလိုက်ပါတယ်ဒါကြောင့်2003ခုနှစ်ကဖြစ်ပွားခဲ့တဲ့ SARS ရောဂါကြောင့်သေဆုံးတဲ့သူအရေအတွက်ထက်ကျော်လွန်သွားပြီဖြစ်တယ်လို့လည်းဆိုရတယ်စနေတရားထဲမှာလည်းလူ89ယောက်သေဆုံးခဲ့တယ်လို့တရုတ်မျိုးသားကျန်းမာရေးကော်မရှင်ကဒီနေ့မနက်ပိုင်းကပြောပါရယ်ယောဂါနောက်ထပ်ကူးစက်ခံသူ2656ဦးရှိခဲ့ပြီးဒါဟာဖေဖော်ဝါရီတရနေ့နောက်ပိုင်းမှာပထမဆုံးအကြိမ်ဖြစ်တဲ့ကြာဆင်းခဲ့ခြင်းဖြစ်ပါတယ်အခုဆိုရင်တရုတ်နိုင်ငံမှာယောဂါကူးစက်ခံထားသူစုစုပေါင်းဟာ38198ယောက်ရှိတယ်လို့တရုတ်အာဏာပိုင်တွေကပြောပါရယ်ထိုင်းနိုင်ငံအရှေ့မြောက်ပိုင်းကနခွန်ရက်စီမာမြို့မှာမနေ့ကလူ26ယောက်ကျော်26ယောက်ကိုပြစ်တက်ပြီးတော့တာမနော27ဈေးဝယ်စင်တာထဲမှာပုံအောင်နေတဲ့စစ်သားကိုရဲတပ်ဖွဲ့ကအသေးပြစ်ခတ်ဖမ်းဆီးလိုက်ပါတယ်အသက်32နှစ်အရွယ်ဂျက်ခရာဖန်ထုံမဟာသူ့အထက်အရာရှိကိုစစ်ခန်းထဲမှာပြစ်တက်ပြီးလက်နက်တွေကိုဟန်ဗီကားနဲ့တယ်ဆောင်ပြီးတဲ့နောက်ဈေးဝယ်စင်တာထဲမှာပြစ်ခတ်မှုတွေဇက်တိုက်လုပ်ခဲ့တာဖြစ်ပါတယ်အစပိုင်းမှာသူကပြစ်ခတ်မှုတွေကို Facebook ကနေတိုက်ရိုက်လွှင့်ခဲ့တာကို Facebook ကဖြုတ်ချခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပေါ်ပီယိုကနိုင်ငံတဝန်းကပြည်내အုပ်ချုပ်ရေးမှုတွေကိုတရုတ်နိုင်ငံနဲ့စီးပွားရေးလုပ်တဲ့နေရာမှာရှိလာနိုင်တဲ့အန္တရာယ်ကြီးနဲ့ပတ်သက်ပြီးတော့သတိပေးလိုက်ပါတယ်။ဖက်ဒရယ်အစ်မရောပြည်내အစ်မပါတရုတ်နိုင်ငံနဲ့ပြည်ဆိုင်မှုတွေကဖြစ်နေပြီးတော့ဒီပြည်ဆိုင်မှုကအမေရိကန်နိုင်ငံသားရေးမူဝါဒနဲ့မြို့သားရေးလုံခြုံရေးကအကျိုးဆက်တွေရှိလာနိုင်တယ်ဆိုပြီးတော့သူကပြောကြားလိုက်တာဖြစ်ပါတယ်။
တနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ပြောပြပေးသွားတာပါရှင်။အခုညအစည်းအဝေးထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့မီခေးလ်ဒူဘင်စကီဖြစ်ပါတယ်။မနက်ဖြန်တနင်္လာနေ့မနက်ခင်းအစည်းအဝေးတွေကိုလိုင်းဒိုမီတာ32 40 48တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်ရှင်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.